Welcome to the Voice of America in Burmese.
ပြန်ပေါင်းကြွေးရညတင်ညာဖြစ်ပါစေခင်ဗျာ American ပြည်တော်စု Washington DC မြို့တော် VOA American အတန်းကနေ2025ခုနှစ် January 19ရက်တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစီအစဉ်လေးကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိ line to meter 1925 30နဲ့ line to meter 190အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းဓာတ်ရိုက်အတန်းလွှင့်နေပါပြီခင်ဗျာညတော်အစီအစဉ်မူကတော့ကျွန်တော်ရနိုင်ပ
ါမင်္ဂလာပါခင်ဗျာကျွန်တော်အောင်လင်းဦးပါဒီညနားဆင်ရမယ့်သတင်းတွေမှာတော့အီဇွေးနဲ့ဟားမတ်စ်အဖွဲ့ကြားနိုင်အနေငယ်ချနှောင့်နှေးခဲ့ပြီးတော့ပြစ်ခတ်ရစီဒီနေ့ပဲစတင်လိုက်ပါပြီ။ရွေးကောက်ပွဲကျင်းပဖို့အတွက်မြန်မာနိုင်ငံမှာငြိမ်းချမ်းရဖို့ဦးစားပေးတင်တယ်လို့စစ်ကောင်စီကအာဆီယံကတိုက်တွန်းပါတယ်။ဒီလိုထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ကိုရန်နေနဲ့တူပြောပြပေးသွားမှာပါ
။ဟုတ်ကဲ့ပါသတင်းတွေပြီးတဲ့နောက်မှာတော့နော်ဝေးနိုင်ငံက EV လျှက်စစ်ကအသုံးပြုမှုအခြေအနေနဲ့ဆိုင်တဲ့သတင်းဆောင်ပါတစ်ပုဒ်နဲ့အတူအပတ်စဉ်မြန်မာဒီမိုကရေစီရေးရာဆွေးနွေးကမ်းအစီအစဉ်မှာဆိုရင်တော့
ဒီရှိုးကမှာကုမ္ပဏီကယာချီပြီးရှိတာလေယာချီပြီးရှိတဲ့ဟာတနည်းရောကုမ္ပဏီတစ်ခုကတနည်းရောဒေါ်လာ100,000လောက်ဝင်နေတယ်ဆိုတော့အဲ့ဒါအပေါ်မှာလည်းငွေပြူတွေမဟုတ်ငွေမဲတယ်ဆိုတော့ဟိုဒီရှိုးကဘယ်စဉ်းစဉ်းနေဝင်နေဆိုတာဒေါ်လာဘီလီယံနဲ့ချီနေတာ
ဒီကုတ်ကကြားဖြန့်ကုမ္ပဏီတွေမှာအွန်လိုင်းကနေငွေလိမ်လည်ဖို့စိတ်ခိုင်းခံရသူကိုမောင်မောင်ပြောသွားတာဖြစ်ပါတယ်အပြည့်စုံကိုမကြခင်မှာနားဆင်ရဖို့ရှိပါတယ်ဒါပြင်နောက်ထပ်အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ကမ္ဘာမြေမှာမီဒီယာမြင်ကွင်းကျမှတ်စုများမြန်မာပြည်မှာပေးစာကဏ္ဍနဲ့ထူးခြားဆန်းပြသတင်းများစီစဉ်တွေကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးသွားဖို့ရှိပါတယ်ဒီမတိုင်ခင်တော့နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့ကျွန်တော်ရန်လိုင်းတို့ကကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
ဣဇွေးနဲ့ဟာမတ်စ်တို့ကြားအပြစ်ခတ်ရစီ၃နိုင်နီးပါးလောက်နောက်ကျခဲ့ပြီးတဲ့နောက်ဒီနေ့ပဲစတင်လိုက်ပါပြီ။ဟာမတ်စ်တွေပြန်လွတ်ပေးမယ့်တရားခံ၃ယောက်ရဲ့အမိစင်းကိုမပေးမချင်းမဆနိုင်ဘူးလို့အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နတန်ယာဟူကပြောခဲ့တာကြောင့်အပြစ်ခတ်ရစီစတင်မှုတတ်မှတ်ထားတာထက်အနည်းငယ်နောက်ကျခဲ့တာပါ။ဒေသစံတော်ချိန်မနေ့၈နိုင်ခွဲကစပြီးစတင်အပြစ်ခတ်ရစီမဲ့အစီအစဉ်ကိုတရားခံစီရင်မရမချင်းမဆဘူး။အစ္စရေးစစ်တပ်ကိုညွှန်ကြားခဲ့တယ်လို့လည်းဝန်ကြီးချုပ်ယုံကပြောပါရယ်။ဟာမတ်စ်အဖွဲ့ကပြန်လွတ်မယ့်တရားခံစီရင်ကိုပေးရခဲ့ပြီးတဲ့နောက်မှာတော့မနက်စတင်နိုင်15မိနစ်ကစအပြည့်ရဖို့အစ္စရေးကကြေညာခဲ့တာပါလုံထုံးလုံးနီးအတင်းဆောင်ကြောင့်ပြန်လွတ်မဲ့တရားခံစီရင်ထုတ်ပြန်မှုနောက်ကျခဲ့တာလို့ဟားမတ်စ်အဖွဲ့ကအကြောင်းပြခဲ့ပြီးပြီးခဲ့တဲ့သတင်းပတ်ထည်ကြေညာခဲ့တဲ့အပြစ်ခတ်ရစီသဘောတူညီချက်ကိုအခိုင်အမာလိုက်နာကြောင်းလည်းကြေညာချက်ထုတ်ပြန်ခဲ့ပါတယ်အစ္စရေးတရားခံတွေကိုပြန်လွတ်ပေးပြီးအပြန်အလှန်နေနဲ့အပြစ်ခတ်ရစီမဲ့သဘောတူညီချက်ကိုအစ္စရေးဆိုရအဖွဲ့ကအတည်ပြုခဲ့ပြီးတဲ့နောက်ကျောင်းဝင်ညနေပြနေတဲ့ကာတာနိုင်ငံကအပြစ်ခတ်ရစမဲ့ချိန်စရာကိုစနေနေ့မှာကြေညာခဲ့တာဖြစ်ပါတယ်ဂါဇာဒီသားက15လကြာစစ်ပွဲအဆုံးသတ်မဲ့သဘောတူညီချက်ကိုတော့အစ္စရေးဆိုရဖွဲ့ကစနေနေ့မနေ့အစောပိုင်းထိ6နာရီကျော်ကြာအကြိမ်နဲ့ဆွေးနွေးပြီးမှအတည်ပြုခဲ့တာဖြစ်ပါတယ
်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ဟာသူ့ရဲ့ဒုတိယအကြိမ်သမ္မတကျန်းသက်စွာချိန်စုပ်ပွဲမတိုင်ခင်မနေ့စနေနေ့ကတော့မိသားစုဝင်တွေပါဝင်သူကိုထောက်ခံသူတွေနဲ့နိုင်ငံရေးမဟာမိတ်တွေနဲ့အတူ Washington DC မြို့တော်မှာအောင်ပွဲခံခဲ့ပါတယ်။ဒါဟာ Donald Trump အတွက်တော့လွန်ခဲ့တဲ့၄နှစ်ကရွေးကောက်ပွဲရှုံးပြီးတော့သူ့ကိုထောက်ခံသူတွေလွှတ်တော်ကိုတိုက်ခိုက်ပြီးတဲ့နောက် Washington ကိုအောင်ပွဲနဲ့ပြန်လာတာဖြစ်ပါတယ်။ Washington မြို့တော်ကနေမိုင်30ဝေးတဲ့ Virginia ပြည်နယ် Starling မှာရှိတဲ့ Trump National Golf Club မှာစုဝေးခဲ့ကြပြီးတော့မီရှူမီပန်းတွေတေးသချင်းတွေနဲ့အောင်ပွဲခံခဲ့တာဖြစ်ပါတယ်။ဒီခန်းနာကိုတက်လာတဲ့သူတွေကို Donald Trump ကစကားပြောခဲ့ပြီးတော့ Virginia ပြည်နယ်အုပ်ချုပ်ရေးမှု Glenn Youngkin Amazon Company တည်ထောင်သူ Jeff Bezos နဲ့သူ့ရဲ့အရှေ့အလယ်ပိုင်းဒေသဆိုင်ရာတန်တမန် Steve Witkoff တို့ကိုနံပါတ်တက်ပြီးတော့အတိအမှတ်ပြုချီးကျူးပြောဆိုသွားခဲ့ပြီးတော့ Steve Witkoff ကိုတော့ဒီနေ့ကစာပြီး Israel နဲ့ Hamas တို့ကြားအပြစ်ခတ်ရစေးကိစ္စဖြစ်လာအောင်ပြီးခဲ့တဲ့သတင်းဘက်ကစေစံညီနိုင်ပေးခဲ့တဲ့အတွက်တကယ်တော်တဲ့စေစံညီနိုင်သူဖြစ်တယ်ဆိုပြီးတော့လည်းချီးကျူးပြောဆိုသွားခဲ့ပါတယ်။နောက်ပြန်ကြရင် Washington DC ကအမေရိကန်လွှတ်တော်အနောက်ဘက်ခြမ်းမှာပြုလုပ်မဲ့သမ္မတကျန်းသက်စာချိန်ဆပွဲကိုတော့ရာသီဥတုအလွန်အေးမှဖြစ်တဲ့အတွက်လွှတ်တော်အတွင်းမှာပြောင်းပြီးတော့ကျင်းပသွားမှာဖြစ်ပါတယ်။ဒါဟာ1985ခုနှစ်ကသမ္မတ Ronald Reagan ဒုတိယအကြိမ်သမ္မတကျန်းသက်စာချိန်ဆပွဲကိုအခုလိုပဲရာသီဥတုအရန်အေးလို့လွှတ်တော်အတွင်းမှာပြောင်းရွှေ့ကျင်းပပြီးတဲ့နောက်မှာပထမဆုံးအကြိမ်ဖြစ်တဲ့လွှတ်တော်ထဲမှာကျင်းပတာလည်းဖြစ်ပါတယ်ခင်ဗျာ။
အမေရိကန်မှာလူသန်းပေါင်း190လောက်သုံးနေရတဲ့ TikTok ကိုအသုံးပြုခွင့်တားမြစ်တဲ့ဥပဒေဒီကနေ့ပဲစတင်အသက်ဝင်သွားပါပြီ။ဥပဒေစတင်အသက်ဝင်မဲ့နေ့မတိုင်ခင်စနေနေ့နောက်ပိုင်းမှာကတည်းက App နဲ့ Google App Store တွေမှာလည်းမရှိတော့ပါဘူး။ယူကောက်ကန်သမရဒေါ်နယ်ထရန့်ကတော့ မနက်ပံတနင်္လာနေ့မှာသမရဖြစ်စတင်တောင်းယူတဲ့အခါတစ်တော့ကိုတားမြစ်တဲ့ဥတွေကိုရပောင်း90စိုင်းငံ့ထားဖို့တရားတော်ရှိတယ်လို့မင်းကပဲပြောခဲ့တာပါ။ဒီနိုင်ငံက ByteDance ကုမ္ပဏီပိုင် TikTok ကတော့အမေရိကန်မှာအသုံးပြုခွင့်တားမြစ်တဲ့ဥတွေစတင်ကျင့်သုံးတော့မှာဖြစ်ပေမဲ့ယူကောက်ကန်သမရထရန့်ကပြန်အသုံးပြုခွင့်ရမယ့်နည်းလမ်းရှာဖို့ရည်ရွယ်ထားတာကြောင့်နားစွန့်ထားကြဖို့လည်းတိုက်တွန်းထားပါတယ်။ ByteDance ကုမ္ပဏီကပဲပိုင်ဆိုင်တဲ့ဗီဒီယိုတိပြတဲ့ Cupcake နဲ့လူမှုဆက်ဆံရေး Lemon 8 Apps တွေကလည်းမနေ့နောက်ပိုင်းမှာကလေးက American App Store တွေကနေဖြုတ်ချလိုက်ပါပြီ။ TikTok အသုံးပြုခွင့်တားမြစ်ဖို့မနေ့တုန်းကတည်ပြခဲ့တဲ့ဥပဒေကိုပြီးခဲ့တဲ့တောက်ကြနေမှာပဲ American တရားရုံးချုပ်ကလည်းတခဲနဲ့အတည်ပြခဲ့တာပါ။ American အမျိုးသားလုံခြုံရေးအတွက်ချိန်ချောက်လာမဲ့စိုးရိမ်မှုတွေကိုဖြေရှင်းဖို့တရုတ်နိုင်ငံကမိခင်ကုမ္ပဏီနဲ့အဆက်ပြတ်ဖို့ဓမ္မမဟုတ်ရင်လည်းအမေရိကန်ကလုပ်ငန်းတွေကိုရပ်ဖို့ဒီကနေ့တင်းငွေနေ့နောက်ဆုံးရက်သတ်မှတ်ခဲ့တာဖြစ်ပါတယ်။ဝါရှင်တန်ခြေဆိုင်တရုတ်တန်ရုံကတော့အမေရိကန်ကနိုင်ငံတော်အာဏာကိုသုံးပြီး TikTok ကိုဖိနှိပ်တဲ့လုပ်ရည်ဖြစ်နေတုံ့ပြန်ထားပါတယ်ခင်ဗျာ
။ View American တဲ့ညပဲမြန်မာဘာသာအစီအစဉ်တွေကိုည9နာရီကနေ10နာရီထိ9.19kHz 155399.25kHz 11803ည9.30kHz 9963တို့အပြင်စနေတနင်္ဂနွေမှာ9.190kHz 1505ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
် View American တဲ့မြန်မာပိုင်းစီစဉ်ရဲ့တနင်္ဂနွေညပတ်သတင်းတွေကိုဆက်လက်နားဆင်နေရတာဖြစ်ပါတယ်မြန်မာနိုင်ငံမှာလက်နက်ကန်ပြစ်ကတ်တွေကြားစစ်ကောင်စီကရွေးကောက်ပွဲကျင်းပဖို့ပြင်ဆင်နေတဲ့အစားအကြမ်းဖက်မှုတွေကိုအဆုံးသတ်ပြီးငြင်းချင်းရဖို့ဦးစားပေးတင်တယ်လို့အရှိတောင်အရှေ့နိုင်ငံများအသင်းအာဆီယံကဒီကနေ့ပဲပြောလိုက်ပါတယ
် We said election have to be inclusive. Election cannot be in isolation. It has to be
ရွေးကောက်ပွဲမှာအားလုံးပါဝင်ရမယ်ရွေးကောက်ပွဲကိုအထူးရန်အခြေအနေမှာကျင်းပလို့မရဘူးလို့ကျွန်တော်တို့ပြောထားပါတယ်သက်ဆိုင်သူတွေအားလုံးပါဝင်ရမယ်အစားအထူးရန်ကျင်းပပြီးအကန့်အသတ်နဲ့သာပါဝင်ခွင့်ရှိမယ်ဆိုရင်တော့ဒါဥစားပေးမဖြစ်သင့်ဘူးလို့ထင်ပါတယ်အကြမ်းဖက်မှုတွေရပ်တန့်မှုကသာဥစားပေးဖြစ်ရပါမှာပါလို့အာဆီယံအသင်းရဲ့အလှည့်ကျဥက္ကဋ္ဌဖြစ်လာတဲ့မလေးရှားနိုင်ငံကနိုင်ငံရေးဝန်ကြီးမိုဟာမက်ဟာဆန်ကတင်းနောက်တွေကိုပြောလိုက်တာပါမြန်မာနိုင်ငံမှာလက်နက်ကန်အဖွဲ့အစည်းတွေအားလုံးတက်ခတ်မှုတွေကိုရပ်တန့်ဖို့နဲ့စာနာမှုအကူအညီတွေလွတ်လွတ်လပ်လပ်ပေးရနိုင်အောင်စစ်ကောင်စီကခွင့်ပြုဖို့လဲမလေးရှားနိုင်ငံလန်ကာဝီကျွန်းမှာဒီနှစ်ထဲပထမဆုံးအကြိမ်ဖြစ်အာဆီယံအသင်းဝင်နိုင်ငံတွေကနိုင်ငံရေးဝန်ကြီးတွေရဲ့ဒီကနေ့စီးပွားပွဲပြီးတင်းစာရှင်းလင်းပွဲမှာမလေးရှားနိုင်ငံရဲ့ဝန်ကြီးကတိုက်တွန်းလိုက်တာပါအာဆီယံလက်ရအုပ်ချုပ်ဖြစ်လာတဲ့မလေးရှားနိုင်ငံကမြန်မာနိုင်ငံဆိုင်ရာတူကိုစလေဖြစ်တန်တမန်ဟောင်းဟော့တ်မန်ဟာရှင်းကိုတာဝန်ပေးလိုက်ကြောင်းလဲကြေညာခဲ့တာပါမကြာခင်မြန်မာနိုင်ငံကိုတွားဖို့ရည်ရွယ်ထားတဲ့မလေးရှားထူးကိုစလေကိုတော့မြန်မာရေးဖြစ်ရှင်းမှုအာဆီယံကချမှတ်ထားတဲ့ဘုံသဘောတူညီချက်၅ရပ်ကိုအကောင့်ထဲဖော်နိုင်ရေးအဓိကတာဝန်ပေးထားပါတယ်ခင်ဗျာ
ရခိုင်ပြည်နယ်မြောက်ပိုင်းမြောက်ဦးမြို့နယ်မှာစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုကြောင့်စစ်သုံးပန်း30နီးပါးတိဆုံးခဲ့ကြောင်းအရခတက်တော် A အဖွဲ့ကဒီကနေ့ပဲသတင်းထုတ်ပြန်ပါတယ် A အဖွဲ့ကထိန်းချုပ်ထားတဲ့ရန်ချောင်းအနီးနယ်မြေကိုစစ်ကောင်စီကမနေ့နောက်ပိုင်းကလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့တာကြောင့်ဖမ်းဆီးထားတဲ့စစ်သုံးပန်း28ဦးထက်မနည်းတိဆုံးပြီးတော့နောက်ထပ်35ယောက်လောက်ဒဏ်ရာရတယ်လို့ပြောပါတယ်ထိခိုက်ဒဏ်ရာရတဲ့သူတွေကိုစေကူသမှုပေးထားပြီးတော့ဒဏ်ရာပြင်းထန်သူတွေရှိတာကြောင့်တိဆုံးသူထပ်တိုးနိုင်တယ်လို့ပြောပါတယ်တေကျေထိခိုက်သူတွေဟာရခိုင်ပြည်နယ်ကတိုက်ပွဲတွေအတွင်းဖမ်းဆီးထားတဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေနဲ့မိသားစုဝင်တွေဖြစ်တယ်လို့ထုတ်ပြန်ကြမှာပြောဆိုထားတာပါ။လေကြောင်းတိုက်ခိုက်မှုကြောင့်တေကျေထိခိုက်မှုတွေအတွက်လက်လော်တီးကြအတီးပြုတ်လို့မရသေးသလိုစစ်ကောင်စီကတစုံတရာထုတ်ပြန်တာလည်းမတွေ့ရသေးပါဘူး။ရခိုင်ပြည်နယ်ပါဝင်တိုင်းစားလက်နက်ကိုင်အဖွဲ့တွေနဲ့ပဋိပက္ခတွေမှဒီနယ်မြေလက်လွဆုံးရှုံးမှုတွေကြုံရကြချိန်မှာပဲစစ်ကောင်စီကလေကြောင်းတိုက်ခိုက်မှုတွေအချိန်မြင့်လာနေတာဖြစ်ပါတယ်။ဒီလာဇမ်းမှာပဲရခိုင်ပြည်နယ်ရံပြဲမြို့နယ်ကကြောက်နေမော်ကြီးရွာမှာလေကြောင်းတိုက်ခိုက်ခံမှုကြောင့်ဒေသခံ40ကျော်တည်ဆုံးပြီးတော့ဒါဇင်နဲ့ချီထိခိုက်ဒဏ်ရာရတာကြောင့်ကုလသမဂ္ဂကလည်းသတိပေးပြောဆိုခဲ့တာပါပြီးခဲ့တဲ့သတင်းပတ်ထဲမှာပဲစစ်ရေးပဋိပက္ခတွေဖြစ်ပွားနေတဲ့ကချင်ပြည်နယ်မှာစစ်ကောင်စီလေကြောင်းတိုက်ခိုက်မှုကြောင့်ဒေသခံတွေတည်ကြည်ထိခိုက်ခဲ့ရပါတယ်ခင်ဗျာ
တောင်ကိုရီးယားနိုင်ငံမှာဆေးဥချိုရေးချိန်ညာခဲ့တာကြောင့်အရေးယူခံထားရတဲ့သမရယွန်ဆွေယိုးကိုတရားဝင်ဖမ်းဆီးခွင့်ပြုဖို့တရားရုံးကဆုံးဖြတ်လိုက်တာကြောင့်ထောက်ခံသူတွေနဲ့လုံခြုံရေးတပ်ဖွဲ့တွေကြားဒီကနေ့ရုံးရင်းဆန်ခတ်ဖြစ်ပွားပါတယ်ဆေးဥချိုရေးချိန်ညာခဲ့တဲ့လူရဲ့အတွက်စစ်ဆေးမေးမြန်းမှုတွေကိုတော့သမရကတုံ့ပြန်ဖြေကြားတာမရှိဘူးလို့လည်းအကျိုးဆောင်ရှင်းနေတွေကပြောဆိုထားပါတယ်ဆိုမျိုးတော်ကသမရအိမ်တော်မှာထိမ့်သိမ့်လိုက်ပြီးရပိုင်းကြံမှာပဲဒီကနေ့တရားဝင်ဖမ်းဆီးဖို့တရားရုံးကဆုံးဖြတ်ချက်ချခဲ့တာပါ သမ္မတကိုဖမ်းဆီးဖို့ဆုံးဖြတ်ချက်ချခဲ့တဲ့စိုးမျိုးတော်တရားရုံးမှာသမ္မတကိုထောက်ခံသူတွေကအဝင်တကားတွေပရင်ပေါက်တွေကိုရိုက်ချိုးဖျက်ဆီးပြီးဝင်ရောက်ခဲ့ကြပါတယ်။ရဲတပ်ဖွဲ့ကဒိုင်းကာယန်တွေနဲ့တားဆီးတာကိုလည်းပလတ်စတစ်ထိုင်ကုန်တွေတံပတ်တွေနဲ့အတင်းတိုးဝေဝင်ရောက်ခဲ့ကြတာပါ။လူညွှန်းရဲတွေကိုပျက်စီးနေပစ်ပေါက်တာပြိပောက်ကတွေကိုဖျက်ဆီးတာတွေလည်းတွေ့ရပါတယ်။သမ္မတကိုဖမ်းဆီးဖို့အမိန့်ချတဲ့တရားသူကြီးကိုထုတ်ပေးဖို့လည်းဆန္ဒပြသူတွေကတောင်းဆိုကြပါတယ်ခင်ဗျာ။
နောက်ဆုံးသတင်းတွေကိုကိုအောင်လူနဲ့ကျွန်တော်ရန်နိုင်တို့ကကြီးညာပေးခဲ့တာဖြစ်ပါတယ် VOE ကနေတနင်္ဂနွေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်အတန်းလွင့်ပေးနေတာဖြစ်ပါတယ်အခုကစပြီးတော့သတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးသွားမှာဖြစ်ပြီးတော့ရင်းဆုံးတော့နော်ဝေးနိုင်ငံက EB လျက်စစ်ကားထုတ်လုပ်မှုအခြေအနေနဲ့ပတ်သက်ပြီးတော့သတင်းဆောင်ပါတစ်ပုဒ်ကိုပြောပြခြင်းပါတယ်ကမ္ဘာဇီဝလောင်စာသုံးဆွဲမှုရှော့ချနိုင်ရေးသဘောပတ်ဝန်းကျင်ကိုပုံမထိန်းသိမ်းစောင့်ရှောက်နိုင်စေဖို့အတွက်EU ဥရောပသမဂ္ဂအနေနဲ့လာမယ့်2035ခုနှစ်မှာကာဗွန်နိုင်အောက်ဆိုက်ထုတ်လွှတ်တဲ့ဒီကားတွေအသုံးပြုမှုကိုရပ်ဆိုင်းဖို့စီမံချက်ချထားပါတယ်ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတစ်ခုဖြစ်တဲ့နော်ဝေးနိုင်ငံအနေနဲ့ကလည်းဒေသတွင်း EV လျက်စက်ကားပုံမှုအသုံးပြုလာစေဖို့အတွက်ကိုအစိုးရအနေနဲ့စီမံချက်တွေနဲ့စီစဉ်ဆောင်ရွက်လို့နေပါတယ်နော်ဝေးနိုင်ငံထဲမှာ EV လျက်စက်ကားအသုံးပြုမှုအခြေအနေနဲ့ပတ်သက်လို့တော့ Rider သတင်းဆောင်ပါတစ်ပုဒ်ကိုအခြေခံပြီးတော့ကိုစံကျော်ကပြောပြပေးမှာဖြစ်ပါတယ်ဗျာ
နော်ဝေးနိုင်ငံမှာရောင်းချရတဲ့ကားတွေထဲက10စီးမှ9စီးဟာဘက်ထရီနဲ့မောင်းတဲ့လျှက်စစ် EV ကားတွေဖြစ်တယ်လို့နော်ဝေးကားမှတ်ပုံတင်ဌာနရဲ့ဇန်နဝါရီ2ရက်နေ့စီးရင်ကင်းကနဲတွေအရသိရပါဗါဒါဟာ2025ခုနှစ်ကျရင်နိုင်ငံအတွင်းမှာလျှက်စစ်ကားတွေပဲရောင်းချအသုံးပြုမယ်ဆိုတော့နော်ဝေးအစိုးရညီမချက်ပြည်မီဖို့နီးကပ်လာတာလည်းဖြစ်ပါတယ်2024ခုနှစ်အတွင်းနော်ဝေးနိုင်ငံမှာရောင်းချတဲ့ EV လျှက်စစ်ကားပမာဏဟာ 88.9 ခန်းတုံးအထိရှိခဲ့ပြီးဒီပမာဏဟာ2023ခုနှစ်မှာရောင်းချခဲ့တဲ့ 82.4 ခန်းတုံးပမာဏထက်ကိုပိုတိုးလာခဲ့တာဖြစ်တယ်လို့ Norway လန်ဒါအဖွဲ့ချုပ်ကထုတ်ပြန်လို့လာပါတယ
် Norway will be the first country in the world
ခေတ်ကမ္ဘာကားစီးကွက်မှာ Norway နိုင်ငံဟာဒီဇယ်နဲ့ဓာတ်ဆီစွမ်းအင်လောက်စာအသုံးပြုတဲ့ကားတွေကိုလုံးဝမသုံးတော့တဲ့ပထမဆုံးသောနိုင်ငံတစ်နိုင်ငံဖြစ်လာမှာပါချင်းနီတွေကခက်မြန်မြန်ပြောင်းလဲနေပြီးအခုလည်း Norway ကလမ်းမတွေပေါ်မှာအိမ်စီးကားတွေရဲ့25%ခန်းတုံးအထက်က EV လျှက်စစ်ကားတွေဖြစ်ကုန်ပါပြီ
နော်ဝေးနိုင်ငံမှာဒီဇယ်ဓာတ်ဆီသုံးကားတွေအတွက်အခွန်တိုးကောက်ပေမဲ့ပြည်ပကတင်သွင်းတဲ့လျှက်စစ်ကားတွေအတွက်အခွန်ကင်းလွတ်ခွင့်ပေးထားပြီးလျှက်စစ်ကားတွေပို့သုံးလာဖို့ဆွဲဆောင်နေပါတယ် EV ကားနဲ့ပတ်သက်တဲ့နော်ဝေးအစိုးရမူဝါဒကိုတက်လာတဲ့အစိုးရတိုင်းကလည်းဆက်လက်ဆွဲကင်ခဲ့တာကြောင့်ဒီအစီအစဉ်ခုလိုခက်မြက်မြက်အကောင်အထည်ပေါ်လာတာလို့သုံးသက်သူတွေကပြောပါတယ်ဥရောပသမဂ္ဂအနေနဲ့2035ခုနှစ်မှာကာဗွန်ဒိုင်အောက်ဆိုက်ထုတ်လွှင့်တဲ့ကားတွေရောင်းချမှုကိုပိတ်ပင်ဖို့ဆုံးဖြတ်ချက်ချထားပေမဲ့စွန့်ပစ်ကာဗွန်ဒိုင်အောက်ဆိုက်ကနေပြန်လည်ထုတ်ယူတဲ့လောင်စာအသုံးပြုကားတွေကိုတော့ရောင်းချခွင့်ပြုနိုင်ခြေရှိပါတယ်။နော်ဝေးအစိုးရရဲ့ policy တွေအရပြီးခဲ့တဲ့နှစ်နော်ဝေးရဲ့ကားလမ်းမတွေပေါ်မှာလျှက်စစ်ကားအသုံးပြုမှုကလည်းပုံမှန်များပြားခဲ့တယ်လို့ဆိုကြပါတယ်။ပြည်သူ့လမ်းစီမံခန့်ခွဲရေးအချက်အလက်တွေရပြီးခဲ့တဲ့နှစ်ဒီဇင်ဘာလအထိနော်ဒစ်နိုင်ငံထဲမောင်းနေတဲ့ကားအလုံးရဲ့28%ကျော်ရှိခဲ့တယ်လို့ဆိုပါတယ
် I changed to electrical car because of
တဘာဝပတ်ဝန်းကျင်ထိမ့်သိမ်းဆောင်လျှောက်တဲ့အနေနဲ့ EV လက်စစ်ကားကိုပြောင်းစီးခဲ့တာပါဒီ EV ကားကဒီဇယ်ဓာတ်ဆီအနက်နန္နာလဲတက်တာသလိုတဘာဝပတ်ဝန်းကျင်အတွက်လဲပို့ပြီးတော့အထောက်အကူပြုပါတယ်
နော်ဝေးရဲ့လမ်းမတွေပေါ်မှာလျှက်စစ်ကားတွေပိုများလာတာနဲ့အမျှဓာတ်ဆီဆိုင်တွေအစားလျှက်စစ်အမြန်အားသွင်းတဲ့နေရာတွေပိုမိုအစားထိုးတက်ဆင်ပေးဖို့လိုအပ်တယ်လို့ဆိုပါတယ
် Well we still have more pumps than we have chargers
လျှက်စစ်ကားအားသွင်းတဲ့နေရာတွေထက်စီပန့်တွေပဲမြင်နေရသေးတယ်ဆိုပေမဲ့အားလုံးသိတဲ့အတိုင်းနော်ဝေးရဲ့ကားစည်းကွက်ထဲမှာလျှက်စစ်ကားတွေတဖြည်းဖြည်းပိုများလာတာကိုမြင်တွေ့ရမှာပါအခုဆိုရင်ကုန်ကားငယ် 30 ခန်းတုံးနီးပါးကလျှက်စစ်ကားတွေဖြစ်နေပါပြီနောက်လာမယ့်နှစ်နည်းငယ်အတွင်းမှာနော်ဝေးကားစည်းကွက်ထဲမှာလျှက်စစ်ကားအသုံးပြုမှုဟာ50ရာခိုင်နှုန်းကျော်ပိုတိုးလာမှာဖြစ်တဲ့အတွက်ကျွန်တော်အနေနဲ့လျှက်စစ်ကားအသုံးနဲ့နေရာတွေကိုကျင့်သေးပေါ့ထပ်တိုးတည်ဆောက်ရမှာဖြစ်ပါတယ
်။နော်ဝေးနိုင်ငံမှာကားအသစ်ဝယ်သူတွေအကုန်လုံးနှီးပါးဟာလျှက်စစ်ကားတွေကိုသာဝယ်ယူအသုံးပြုနေကြပေမဲ့အချို့ကတော့အရင်အတိုင်းပဲလောင်စာဆီအသုံးပြုတဲ့ကားတွေကိုပဲဆက်လက်အသုံးပြုနေကြသေးပါတယ်။နော်ဝေးနိုင်ငံမှာဓာတ်ဆီဒီဇယ်သုံးကားဝယ်ယူကြသူတွေဟာပြည်တွင်းခီးသွွားလုပ်ငန်းအများစုကဖြစ်ပြီးခီးသွွားတော်တော်များများဟာ EV လျှက်စစ်ကားနဲ့အကျွမ်းတဝင်မရှိတာကြောင့်ခုလိုဓာတ်ဆီဒီဇယ်သုံးကားတွေဝယ်ယူကြတာဖြစ်တယ်လို့နော်ဝေးနိုင်ငံမှာကားတင်သွင်းတဲ့အကြီးဆုံးကုမ္ပဏီ Ofto Hannibal ရဲ့အကြီးအကဲ Harry A. Muller ကပြောပါတယ်ခင်ဗျာ
နော်ဝေးနိုင်ငံမှာ EV လျှက်စစ်ကားအသုံးပြုမှုအခြေအနေနဲ့ဖတ်သက်လို့ကိုစံကျော်ပြောသွားခဲ့တာဖြစ်ပါတယ်ခင်ဗျာ
မတေချာမရေရာမှုတွေနဲ့ပြည့်နှက်အပြောင်းအလဲတွေများတဲ့ကမ္ဘာကြီးမှာ ကျမတို့ကြားတယ်လို့မြင်တယ်လို့ဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြားရပါလေ။တည်င်းကိုတပိုင်းတစပဲကြားသိရတဲ့အခါအယုတ်အကြီးမဲ့သွားနိုင်ပါတယ်။အချက်အသေးကာလတွေမှာကျမတို့ရဲ့အိမ်မက်တွေမျောလင်းချက်တွေပိုကောင်းတဲ့မနှက်ဖြန်တွေကိုတောင်းကြမိတာတွေကတည်င်းလွတ်လပ်ခွင့်ပေါ်မှာမူတည်နေပါတယ်။ကျမတို့ VOA ကအန်ရဲကြားကသတင်းတွေကိုတင်ဆက်ပေးနေပါတယ်။ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုစောင့်ခြင်းပေးနေပါတယ်။ VOA American အတန်းကသတင်းမှန်တွေကိုဖတ်ပေါင်းစုံကတင်ပြပေးနေပါတယ်ရှင
်။ VOA ကနေတင်ကုန်ညပိုင်းမြန်မာဘာသာစီစဉ်တွေကိုည7:00နာရီအထိဆက်ပြီးတော့တန်လွင့်ပေးနေပါတယ်။အခုကစပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးသွားတော့မှာဖြစ်ပြီးတော့အရင်ဆုံးတော့မြန်မာဒီမိုကရေစီရဲ့ဆွေးနွေးခန်းစီစဉ်ကိုထုတ်လွှင့်ပေးမှာပါ။ကင်းပြည်နယ်မြောက်ဝတီခြေစိုက်တရုတ်ကြားဖြန့် online ငွေကြေးလိမ်နေတဲ့လုပ်ငန်းတွေမှာစီခိုင်းဖို့တရုတ်ရုပ်ရှင်တရုတ်ဆောင်တူလူကုန်ကူးခံရပြီးပြန်လည်လွတ်မြောက်လာပြီးတဲ့နောက်ကြားဖြန့်ခိုင်းတွေကိုအစွမ်းကုန်ခြေမုံရေးတရုတ်ဆိုးရွားကကြိုးပမ်းနေကြောင်းပြီးခဲ့တဲ့ရက်ပိုင်းအတွင်းစင်ဝါသတင်းဌာနကဖော်ပြခဲ့ပါတယ်။ထိုင်းမြန်မာနယ်စပ်ကို VOA ကပြီးခဲ့တဲ့နှစ်ဇွန်လပိုင်းကတွားရောက်သတင်းယူချိန်မှာနမဲဆိုးနဲ့ကြော်ကြားတဲ့ခင်ပြည်နယ်ရွှေကုတ်ကိုစီမံကိန်းထဲမှာအွန်လိုင်းငွေကြေးလိမ်လည်တဲ့တရုတ်ကြားဖြန့်လုပ်ငန်းကုမ္ပဏီပေါင်းရာနဲ့ချီရှိနေကြောင်းအွန်လိုင်းမှာငွေလိမ်လည်ဖို့စိတ်ခိုင်းခံရသူကိုမောင်မောင်က VOA ကိုပြောကြားခဲ့ပါတယ်။ကိုမောင်မောင်စိတ်ခိုင်းခံရတဲ့အတွေ့အကြုံတွေကိုတော့မိုင်းအင်ဂျင်နိုင်ကတွေးဆမေးမြန်းထားတာကိုပြန်ပြီးတော့ထုတ်လွှင့်ပေးလိုက်ပါတယ်ခင်ဗျာ။
ကျမရောက်ရှိတဲ့နေရာကတော့ဒီမြန်မာနိုင်ငံဘက်ချမ်းမှာနမဲဆိုးနဲ့ကြော်ကြားတဲ့ရွှေကုတ်ကိုလှမ်းမြင်နေရတဲ့နေရာပါရှင့်အဲ့တော့ဒီရွှေကုတ်ကိုဝင်းထဲမှာလဲဒီလိုခုဆိုရင်ဒါဒီအထက်ပေါင်းများစွာရှိတဲ့တိုက်တာအဆောက်အုံတွေကိုမြင်ရတယ်လို့အခုစောင့်နေစေပေါ့နော်အဆောက်အုံလည်းမြင်ရတယ်နောက်ပြီးတော့ဒီထဲမှာအထူးသဖြင့်တရုတ်ကုမ္ပဏီတွေတရုတ်လုပ်ငန်းရှင်တွေရှိနေတာဆိုတာကိုလည်းဒီရွှေကုတ်ကိုဝင်းထဲမှာတွားရောက်လုကင်ခဲ့သူတွေကကျမတို့ view ကိုပြောပါရရှင
့်ရွှေကုတ်ကိုကျွန်တော်လောက်လို့အဲ့ကျွန်တော် online ဖက်လောက်ရတဲ့နေရာပေါ့နော
် Okay အခုမြင်နေရဆောက်ဆိုအဲ့တော့ဘယ်နေရာလောက်မှာကိုမမောင်လုပ်ခဲ့တ
ာအခုမြင်နေရတဲ့၃တက်တိုက်အဲ့၃ခုတိုက်ပေါ့နော်ဆက်စားချင်းမြင်နေတာအဲ့ဒါကျွန်တော်လောက်လို့ခဲနေရအောင
်အဲ့တော့ဒီတဲမှာဆိုရင်လည်း hotel ရှိတယ်ဒါပေမဲ့ဒီရွှေကုတ်ကိုသွားဖို့ဆိုလို့ရှိရင်လည်းတော်တော်ခက်ရခက်စစ်သွားရတယ်အဆောင်နေရှိတယ်နောက်အခုကျမရောက်ရှိနေတဲ့နေရာကတော့ဒါသူတို့တရုတ်တီဦးပေါ့နော်တရုတ်နိုင်ငံသားတွေကဒါဒီ time back ကနေပြီးတော့ရွှေကုတ်ကိုသွင်းတဲ့ဟိုသွားတဲ့လမ်းကြောင်းလို့လည်းသိရပါတယ
်အခုကျမတို့ကရွှေကုတ်ကိုမှလောက်ခဲ့တယ်ကိုမောင်မောင်နဲ့တွေ့ဆုံမေးမြန်းမှာဖြစ်ပါတယ
်ကိုမောင်မောင်ကဒီရွှေကုတ်ကိုမှလောက်ခဲ့ဒါဆိုတော့လေအဲ့ရွှေကုတ်ကိုမှဘာကြောင့်သွားပြီးတော့လုတ်ခဲ့တာလဲရှင
်အာဒီဘယ်နင်းဘာလို့အလုတ်တွေရှာလာတယ်ဆိုတာကြောင့်ပြီးတော့ online မှာအလုတ်ခေါ်သွားပြီးတော့ဗောနော်အဲ့လုတ်ခေါ်သွားနေပြီးတော့အာတော့ဘန်းနေပြီဆိုတော့လေဆိုတော့အားကြောင့်ငွေချင်းကလည်းလမ်းခေါ်တယ်အဲ့သွားပြတော့
ဟုတ်ကဲ့အဲ့တော့သူတို့အလုတ်ခေါ်တဲ့အချိန်မှာတော့ဒီအလုတ်တွေရှာနေတာရဲ့အဲ့ဒီမှာသွားလုတ်တယ်ဆိုတော့ဟိုလုတ်ခလဆာကတော့ဘယ်လိုပေးလဲရှင်
ပထမတော့သူတို့ရေအာပတ်တတောင်းခွဲပေါ့နော်တတောင်းခွဲပြီးရင်ကော်မရှင်နဲ့ပေါ့နော်တော့အာပြီးပြီးမယ်လို့ပြောတော့ပေါ့နော်ပြီးမယ်လို့ပြောတော့တလာပြီးတလာပြီးမယ်လို့ပြောတော့6လောက်တော့ကြာ
ဟုတ်ကဲ့အဲ့တော့အဲ့ဒီမှာကျတော့ဘာတွေလုပ်ခဲ့ရတယ်လဲဘလို့ပုံစံမျိုးနေနေပေါ့နော်ဟိုသွားပြီးတော့လုပ်ခဲ့တာလဲရှင
်အာပထမဆုံးတော့ကျွန်တော်ဟိုဟာပေါ့ website ပိုင်းပေါ့နော် website အလုပ်ဆိုပြီးခေါ်တော့အဲ့ website အလုပ်ဆိုတော့ตัวชัดเจนในเว็บไซต์เนี่ยนะกูชื่อเลยก็แล้วไม่ตีล่ะจ้ะไอ้แต่ไม่เข้าอ่ะเนาะเว็บไซต์เราลูชาลูขอไปมาป่ะเนาะลูขอไปมาป่ะเอ้ยบ่ตั้วลงมาป่ะพี่ก็อินเนสอ่ะสกาပြောชื่อหาจ้ะอินเทอร์วิวมาจ้ะอินเนสอ่ะยังเซ็นพี่เลยเซ็นพี่อ่ะหาจ้ะสรุปเวปุโลขอมาป่ะตัวเลนตัวลูขอได้ลูเลนเนี่ยลูเนี่ย2คู่คว่ําอ่ะเนาะแล้วเวปุဆိုပြီးတော့ลูสะสานเลนได้ปูเลยป่ะเนาะไอ้ห่าไอ้เนี่ยก็จะ
သူတို့ကအဲ့တော့အဲ့ဒီအလုတ်ခတ်မယ်ဆိုတဲ့ဟိုကမင်းတို့ကဒီ online ကနေတစ်ဆင့်ငွေလိမ်ရမယ်ဆိုတာမျိုးတခါတည်းပြောတာလားရှင်
အဲ့လိုတော့မပြောဘူးကျွန်တော်တို့ကတရုတ်ဆိုတာဆိုတော့ဒီမှာဝေဘူးဆိုပါ냐ဆိုတော့ကျွန်တော်ကဘယ်လိုပြောမလဲအာဟိုရောက်ကမှ interview ဖြေကမှတည်ရတာပေါ့
ဟုတ်ကဲ့
တိုင်ပြီပါဘာကြီးပြီးတော့ရောက်ဝဲခါကျတော့လုံးဝလုံးကြီးရေလဲအဲ့လိုကြီးမသိဘူးလေအဲ့ဒါပြီးတော့ဖရောင်းဆဆတက်တဲ့ဟာကျတော့သူတို့ရောက်ပြီဆိုတာနဲ့ခါကျချုပ်ရတယ်ခါကျဖြတ်တယ်ဆိုရင်သူငွေရောရ
အဲ့ဒါဘယ်ဘယ်အဲ့ရွှေကုတ်ကူမှာအတိတ်ကလုံနေတာတွေကဘယ်သူတွေလဲရှင
်အာပြီးမာကြီးတယုတ်တွေနဲ့တယုတ်တွေရောတယုတ်တွေပေါ့နော်ကျွန်တော်တထေးကြီးလည်းများကြီးကျွန်တော်တို့တထေးကတော့ပြီးမာကြီးတယုတ်ကူမှာလုံးဝပမာစကားလည်းမတက်ဘူးအိနေစကားလည်းမတက်ဘူးလုံးဝတယုတ်စကားပဲတက်အင်တာဗျူးခေါ်တော့သွားတယ်ပေါ့နော်တော်ရင်အင်တာဗျူးရယ်ပြီးရခါကျတော့အဲဆက်စားခြင်းအလုပ်ဆင်းမယ်ဆိုတာနဲ့တခါတမ်းပြီးဆက်ချက်ချောတယ်အင်တာဗျူးအောင်ပြီဆိုတာနဲ့ဆက်ချက်ချောကျွန်တော်ဆက်ရတော့ကျွန်တော်အဲ့ဒီမှာဟိုမှာလာတဲ့ဟာဆိုရင်အဲ့ဆိုရင်ဒီမျိုးကြပေါ့နော်တယုတ်က
ူ
ဒါပေမဲ့ဘမစကားလည်းတက်တယ်ပေါ့နော်ဟာသူမှာတော့လက်နှစ်ပါဟုတ်ကဲ့
ဆို
တော့ Prince တို့ကိုင်တာပေါ့နော်
အော်အဲ့တော့တရှိကုတ်ကူတွေမှာအင်တာဗျူးလုပ်တယ်ဆိုတော့ကိုလိုပဲဘလောက်လောက်ရှိလဲလူတခြားလူတွေလာကြတာအဲ့လိုပဲရွှေကုတ်ကူတွေ
တော်တော်များများပဲဟွန်းဟိုကြည့်လိုက်ပြီဆိုရင်အကုန်လုံးကလူငယ်တွေအကုန်လုံးကဒီကလောက်တဲ့လူတွေ
အော်မြန်မာလူငယ်အများစုပေါ့နော
်ဟုတ
်ကဲ့သူတို့ကအဲ့တော့ခွဲထားတာပေါ့နော်လူတွေအဲ့လိုအလုတ်ခန့်တဲ့နေရာမှာလဲတခါတည်းဟို
အလုတ်ခန့်တဲ့နေရာမှာနှစ်မျိုးဖြစ်သွားပါဘောနော
်နှစ်မျိ
ိုးဖြစ်သွားပါဘောဒီလူခေါ်ရတဲ့လူရဲ့လင်ရတဲ့လူဖြစ်သွား
ဟုတ်ကဲ့အဲ့တော့ဟုတ်ကဲ့အတွေ့အကြုံပြောပြပါအောင်တို့ရအဲ့တော့ဘယ်လိုဆလုပ်ဘယ်လိုလုပ်ရလဲ
အာဆဆခြင်းနေဒီကြတော့သူများတို့စာရေးဖတ်ခိုင်းနေပါဘောနော်တို့ဘာဆိုကျွန်တော်ပတ်လို့တာဘရာဇီးနိုင်ငံဆိုတော့ညနေ9ခွဲရနေမနေ9ခွဲတိဆင်ရကံကောင်းတယ်လို့ပြောလို့ရပါဘောဘာဆိုတော့နေရတဲ့အဆောက်အဦလည်းအဆင်ပြေတယ်ဒါပေမဲ့တချို့တငယ်ချင်းတွေဆိုရင်မူကြီးရောအဲ့လိုအခန်းချင်းချင်းလေးနေပါဘောသိရမလားအဆင်ပြေရတဲ့ကုမ္ပဏီလည်းရှိရပါဘောနော်အဲထမင်းကတော့သုံးသက်ကျွေးတယ်တို့ဒါပေမဲ့လာစားတော့ twist လောက်တာပါဘောနော်လာစားခြင်းလာဖို့သူလာစားမပေးဘူးဒုတိယလာစားမှလာစားဖို့စပြေဘောနော်ဆိုတော့တကယ်တမ်းသူတို့ပတ်စံရရဆိုပေမဲ့တကယ်ကအဲ့လောက်ကြီးမရဆက်စားခြင်းတော့သိရမလားတပေါင်းခွဲပဲ commission ပါအများကြီးရပါဘာနော်တကယ်တမ်းကျတော့တပေါင်းခွဲတော့မှတပေါင်းခွဲတော့ပေးရပါဘောနော်တပေါင်းခွဲပဲရတယ်ဒါပေမဲ့အဲ့တပေါင်းခွဲရလဲဆက်စားခြင်းလာတလာလို့မရဘူးအဲဒီဒုတိယလာစားမှစရဆိုတော့ဆိုတော့ဆက်စားခြင်းနှစ်လပဲတစ်လ9500လောက်ရတာအဲ့လိုပဲ
ဥပမာနမူနာတစ်ခုပြောပြပါအောင်ဘယ်လိုသူတို့အဲ့ website ကိုပေးလိုက်တဲ့အခါမှာအကောင့်တွေဘာတွေကြတော့ဘယ်လိုပုံစံမျိုးနဲ့ဘယ်လို
ဆက်စားခြင်းဘယ်လိုလဲဆိုတော့သူလူခေါ်ရလူကအလုပ်ရှိရပါ냐ဆိုပြီးတော့ website ကနေပြီးတော့ခေါ်ကြခေါ်လိုက်ပြီးတော့ Telegram ခေါ်ရပါတော့ Telegram ရောက်တဲ့အခါကျတော့သူတို့တွေကမင်းအကောင့်ဖွင့်ရင်ပတ်စံဘယ်လောက်ရမယ်ဘာ냐ဆိုသူအကောင့်တွေဖွင့်ခိုင်းတယ်အဲရလာတဲ့အကောင့်ကိုရလာတဲ့အကောင့်ပေါ့နော်ပြေးပြေးမင်းစလုပ်လို့တဲ့ပတ်စံဘယ်လောက်ထည့်ဆိုပြီးတော့ပတ်စံပတ်စံထည့်ရတယ်ပေါ့နော်ပတ်စံထည့်ရတယ်ဆိုတော့ကျွန်တော်ဘာပြည့်ဆိုရင် VN 20ပေါ့နော် VN 20တိုင်းဟာကြာသူ့အကောင့်ထဲမှာ$28 28 real ဖြစ်တော့ဆက်လာပြီးတော့အဲ့မှာအလုပ်တစ်ခုလုပ်ခံလိုက်တယ်ကျွန်တော်ခံရတာကြာသူကအလုပ်လုပ်လိုက်ရလောလောဆယ်ခါကြာတော့ပတ်စံ50လောက်မပြီးရ64လောက်မပြီးရ64ဆိုရင်အဲ့64ဆိုထုတ်ပြလိုက်တယ်အဆင်ပြေလို့ဆိုရင်သူနောက်ဆက်တစ်ခါထပ်ပြီးတော့ပတ်စံထည့်တယ်အဲ့ကြာ50ဆို50ပေါ့နော်ထည့်50ထည့်ပြီးတော့တစ်ခါထပ်ထုတ်ပြီးအဲ့နောက်ဆုံးတတိယတစ်ခါလည်းကြာရကြာတော့အဲ့တတိယတစ်ခါစာပြေတော့တောက်လျှောက်ပတ်စံနေပဲထည့်ရပ
ါဒါကိုမမောက်အထွေကြုံရဆိုဘယ်လောက်ထိလိန်နိုင်လဲငွေကြေးတွေဘယ်လောက်ထိပါလဲ
တယောက်ထဲကနေပြီးတော့တသိန်းလောက်ထိရောက်ဘူ
းတသိန်းဆိုတော့ဒေါ်လာဆိုဘယ်လောက်လောက်ရှိမလဲ
အော် real name နဲ့တင်တယ်ဒေါ်လာဆို8000လောက်ရှိမှာ
ဒေါ်လာ8000လောက်ထိရောက်ဘူးလေရတဲ့ခါကြလို့ရှိရင်အဲ့တော့အဲ့တရုတ်တထေးတွေပေါ့တထေးတွေကတရုတ်တွေပဲပေါ့နော်တ
ထေးတွေကတရုတ်
တွေဒီတဲကိုဝင်သွားတဲ့လူတွေကဟို cyber နဲ့ပတ်သက်ပြီးတော့ဂျွန်ပြုခံရတဲ့သူတွေဖြစ်စုပြီးတော့ဒီနိုင်ငံတကာလူခွင့်ရေးဖွဲ့စည်းတွေတရားတွေစောင့်ကြည့်နေတဲ့ဖွဲ့စည်းတွေကအစင်ကန်စာထုတ်ပြန်တာတွေလည်းရှိရလေနောက်ပြီးအထူးသဖြင့်ဟိုနိုင်ငံသားတွေပေါ့အာဖရိကဆိုတဲ့နိုင်ငံတွေလည်းပါတယ်ဗီယက်နမ်တို့မလေးရှားတို့ဘာတို့အိန္ဒိယတွေကဆိုရည်လည်းအဲ့ဒီမှာနေလာပြီးတော့အလုပ်လုပ်ကြရပေါ့လေဆိုတော့အဲ့ဒီအခြေအနေတော့ဘယ်လိုတွေ့ရလဲ
ကျွန်တော်ရောက်တုန်းကဆိုရင်ကျွန်တော်ကုမ္ပဏီပေါ့နော်ဗီယက်နမ်လေးရောက်လောက်ရှိတယ်ဗီယက်နမ်ကောက်မလေးချောချောလောက်လာလေးပေါ့နော်အဲသူတို့တွေကြတော့လည်းဟိုနာသူနိုင်ငံမှာအဆင်ပြေတယ်မဟုတ်အလုပ်ခေါ်လို့ပေါ့နော်အလုပ်ခေါ်လို့လာကြတယ်သူတို့တရားမဝင်နေလန်နေလာကြတယ်တရားမဝင်တော့လေသူတို့ဒီထိုင်းတီလာကြတယ်လာပြီးတော့ထိုင်းရနေမှာတစ်ဆင့်ဒီဘက်ကိုတရားမဝင်လာကြတယ်ပေါ့နော်အဲ့လိုလာပြီးတော့အမှအလုပ်လုပ်နေကြတဲ့လူလည်းရှိရယ်ပြီးဟာမကြရင်စုစုစောပေါ့နော်ဟိုလိုလေအာပြည်တစားပြောမှာ
အ
ဲ့လိုလုံးနေရမိကလေးလည်းရှိရယ်ကျွန်တော်တွေ့ရတဲ့တော့ကတော့တော်တော်မြန်မာလူသမားတွေကမြန်မာလူမျိုးတွေမဟုတ်ဘူးအာဖရိကလူတွေလည်းအာဖရိကဘက်ကလူတွေလည်းပါတယ်ပြီးရင်ဒီဘက်ကအများသောအားဖြင့်ပြည်နယ်တွေများတယ်
ပြန်နေလေမြားတယ်ဟိုအိန္ဒိယတွေရောရှိတယ်လို့ကြားတယ်အဲ့ဒါအိန္ဒ
ိယကတော့သူကနိုင်ငံလိမ့်နေတာပေါ့
သူ
နိုင်ငံလိုက်ပေါ့အိန္ဒိယနိုင်ငံကိုဆိုရင်ပြန်နိုင်အိန္ဒိယနိုင်ငံဘရာဇီးနိုင်ငံအီတလီဆိုအီတလီအဲ့လိုမျိုးတွေ
တင်းတဲ့ဆိုတင်းတဲ့ပေါ့နော်အဲ့လိုမျိုးကြီးကိုခွဲထားပေါ့နိုင်ငံလိုက်ခွဲထားပြီးတော့တဖွဲ့ကကျွန်တော်ခွဲကဘရာဇီးနိုင်ငံဆိုင်ပြန်ဘရာဇီးအဲတရားဝယ်တရုတ်စွာကြမ်းနေလို့ဆိုရင်တရုတ်ပေါ့နော်အဲ့လိုမျိုးကြီးအဲ့
တော့တလောကပဲဒီပြီးခဲ့တဲ့သတင်းပတ်တွေအတွင်းကပဲ USIP လို့ခေါ်တဲ့ American Chase Site ဒီဟိုငိမ့်ချန်ရေး Institute အဖွဲ့ကနေပြီးတော့ဒီရွှေကုတ်ကိုလို့နေပတ်သက်ပြီးသူတစ်ဖြင့်အာရှေ့တောင်အရှာဒေတာတွင်ဒီအွန်လိုင်းလေလံမှုတွေမှာဒီကရင်ပြည်နယ်ကရွှေကုတ်ကိုတို့နောက်တခြားအလိုစီမံကိန်းတွေထဲမှာရှိနေတဲ့တရုတ်ရာဇဝတ်ခိုင်းနေပေါ့နော်သူတို့ကတော့ပြောတာအဲ့ဒါကြီးလုံးနေဆိုတော့အဲ့ဒီအစီရင်ခံစာထုတ်ပြန်ချက်မှာပါတဲ့ချက်လက်တွေပုံမှာဘယ်လိုမြင်လဲ
ဒီရွှေကုတ်ကမှကုမ္ပဏီကယာချီပြီးရှိရတယ်ယာချီပြီးရှိတဲ့ဟာတနည်းရောကုမ္ပဏီတစ်ခုကတနည်းရောဒေါ်လာ100,000လောက်ဝင်နေဆိုတာအဲ့ဒါလည်းဘုံတော့လည်းငွေပြူတွေမဟုတ်ငွေမဲတွေလေ
ဆို
တော့ဒီရွှေကုတ်ကိုပဲတနေ့တနေ့ဝင်ဝင်ဆိုတာဒေါ်လာဘီလီယံနဲ့ချီနေတာတွေ့ရှိရတယ်ဆိုတော့ဟိုနိုင်ငံတကာနဲ့နိုင်ငံတကာရတဲ့ငွေကြေးတော့ငွေမဲဖြစ်နေတဲ့ပြက်ပြန်ဝင်လာကြတယ
်မကြသေးခင်ရပိုင်းကထုတ်ပြန်ကြအရာဆိုလို့ရှင်အခုအွန်လိုင်းဒီလိမ်လည်တဲ့လုပ်ငန်းတွေမှာလက်ခံထားတဲ့ BGF ပေါ့လေ BGF မှာလည်းတာဝန်ရှိတယ်society ဥဆောင်တဲ့ BGF က KNA မှာလည်းတာဝန်ရှိတယ်ဆိုတော့အဲ့လိုဆွဆွဲပြောအဲ့လိုပေါ့နော်ထုတ်ဖော်ပြောဆိုချက်တွေပုံမှာဘယ်လိုမြင်လဲရှင
်တကယ်ကတော့သူတို့ကောက်ွယ်ပေးထားတယ်ဒီတရုတ်တွေဒီဘက်ရောက်လာဘူးဆိုတာကတော့သူတို့ကောက်ွယ်ပေးမှရမှာလေပြီးရင်အာထောက်ထားမှမရှိရလို့လေအာထိုင်းနိုင်ငံလည်းပါဝင်ပေါ့နော်ဘာလို့ဆိုတော့ကျွန်တော်တတိယတယောက်ဆိုရင်ထောင်ကြပါတာအာဘက်သုံးသန်းနဲ့ပြန်ယူပေးရတာပြန်လွတ်လာပြီးတော့ရှေ့ကုတ်ကိုပြန်ရောက်လာအဲ့လိုမျိုးပဲပေါ့နော်သူကအာသူတို့ကောက်ွယ်ပေးထားလို့ပဲဒီလုပ်တွေလုပ်နိုင်နေတာပေါ့နော်အ
ဲ့တော့နောက်ဆုံးထွက်လာတဲ့အခြေအနေကဘာကြောင့်ထွက်လာရလဲရှင
်အာဟိုလိုပြောမလဲနောက်ပိုင်းကျတော့လေအာဒီရေရှည်ဒီကမှဒီသူများမျက်ရည်နဲ့လွတ်လို့နေဟာရကျတော့အဆင်မပြေလာဘူးလေအဲ့ဘယ်လိုပြည့်ဟိုကိုယ်လက်ပြာပဲလုပ်မလဲအဲ့တော့နေရနေတူကအာစကားပြောနေရဟာဒီအမြဲအနေထားနေသူဘွားတော့သူတပတ်ဘွားပြက်နေရတော့ညင်နေရတယ်ဒါပေမဲ့အဲ့ဘွားပြက်နေရမြင်ရတော့အဲ့ထက်ကနေပတ်စံနေပြန်ထက်ယူနေရတာကတော့နည်းနည်းကြာလာတဲ့ခါကျတော့စိတ်ထဲမှာဟာဟောဘယ်လိုလဲအဆင်မပြေချက်လာ
ဟုတ်ထွက်လာတော့လွယ်လွယ်ကူကူထွက်လို့ရလား
မရဘူးတော်တော်ကြီးအာအင်းအဆင်မပြေလို့ပါသိရမလားအင်းအနေမကောင်းဖြစ်လို့ပါဖြစ်လို့တရားဖြစ်လို့နဲ့အချောင်းပြချက်မျိုးစုံနဲ့ပေါ့နော်သူတို့ကပြေးမထွက်ဘူးတော်တော်များများပြီးမှဆက်ကြဟုတ
်ကဲ့အဲ့တော့ကိုလိုမျိုးပေါ့နော်လူငယ်တွေအဲ့ဒီမှာရွှေကုတ်ကူမှာဘာမှရွေးချယ်စရာမရှိလို့ဟိုဒါဝင်ငွေအတွက်ပေါ့နော်အားဆိုပြီးတော့ရွှေကုတ်ကူမှာသွားပြီးလောက်ကင်ဖို့ရှိနေတဲ့လူငယ်တွေရောအဲ့ဒီမှာရှိနေတဲ့လူငယ်တွေเนี่ยပတ်သက်ပြီးတော့ပေါ့လေကိုမမောက်အနေနဲ့ဘလို့ဟိုအကြံပေးခြင်းလဲရှင
်အကြံပေးခြင်းတော့ကျွန်တော်ကတော့ကံကောင်းတယ်လို့ပြောခဲ့ရမှာပေါ့နော်တတိကနည်းနည်းဟိုကျွန်တော်လည်းနည်းနည်းအင်းနိစာစကားတက်ပါတက်ဆိုတော့အဲ့အကူရှင်တဲ့အထက်မှာပါတာတော့နည်းအဆင်ပြေခဲ့ရလို့ထင်တယ်။တကယ်တမ်းကျတော့တချို့ယုံနေဆိုရင်တချို့ဒီဘက်မြောက်ပြည်ဘက်ကစိုက်တွေဆိုရင်ဒီနှိမ့်ဆက်တာတွေတော့ပြီးရအောင်လုပ်ကြရင်လုံးဝပြင်းမထွက်တာတွေအဲ့ချန်ဝင်းနဲ့ဒီဘက်ကစိုက်တွေဆိုရင်ချန်ဝင်းနဲ့ကနေအပြင်ထွက်ဖို့တော့ဆိုတော့ပဲတတိယလူကိုပါမထွက်အဲ့ချန်ဝင်းနဲ့မှာပဲနေနေရတယ်။ဟုတ်ရှေ့မှာဘလောက်ပဲအနားမှာပဲဘလောက်ပဲစစ်ဖြစ်ဖြစ်လုံးဝပြေးလို့မရဘူး။အပြေးကုန်လည်းမပြေးဘူးနော်။သူအဲ့ချန်မှာပဲမရဘူး။
ရွှေကုတ်ကကြားဖြန့်ကုမ္ပဏီတွေမှာအွန်လိုင်းကနေငွေလိမ်လည်ဖို့စေခိုင်းခံရသူကိုမောင်မောင်ကိုမယ့်ရင်နိုင်ငံတွေ့ဆုံမေးမြန်းပြီးတော့မြန်မာဒီမိုကရေစီရဲ့ဆွေးနွေးကအစီအစဉ်ပြည့်နဲ့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ခင်ဗျာ
View American တန်ရဲ့ရုပ်တံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်တော်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုအစီအစဉ်တွေကိုလိုင်းဒိုမီတာထုတ်လွှင့်မှုအပြင်ဂျိုဒူရုပ်တံလိုင်းနဲ့ကျွန်တော်တို့ View မြန်မာပိုင်းအင်တာနက်ဆိုင်မှာနောက်တော့လူမှုကွန်ရက်ဆိုင်မှာတွေဖြစ်တဲ့ YouTube နဲ့ Facebook ဆိုင်မှာတွေမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်လိုက်တိုမီတာနဲ့ဖမ်းယူနားဆင်ခြင်းနဲ့သရရှင်တွေအနေနဲ့တော့ VOA Radio ညပိုင်းအစီအစဉ်ကို Radio နဲ့ဖမ်းယူနားဆင်နိုင်ပါတယ်။နေ့စဉ် VOA မြန်မာညချမ်း Radio အစီအစဉ်ကိုည9:00နာရီကနေ10:00နာရီထိလိုက်တိုမီတာ32 kHz 9303ညနဲ့9383ညလိုက်တိုမီတာ51 kHz 5885တို့အပြင်စနစ်တနင်္ဂနွေတွေမှာထပ်တိုးလိုက်လံမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။ဒီ season ကိုပြန်နားထောင်မယ်ဆိုရင်ည10:00နာရီကနေ17:00နာရီထိခုနပြောသွားတဲ့မီတာလှိုင်းအားလုံးကနေပြန်ပြီးတော့ဖမ်းယူနားဆင်နိုင်ပါတယ်။ VOE မနက်ခင်း Radio Season အပါအဝင်မနက်ည Radio ထုတ်လွှင့်ချက်တွေနဲ့ည9:00နာရီရုပ်သံအစီအစဉ်တွေကိုတော့လူမှုမိတ်ဆွေရုပ်သံ line နဲ့ online ပေါ်မှာ24နာရီနားဆင်ကြည့်ရှုနိုင်ပါတယ်။ VOE American အသံရုပ်သံအစီအစဉ်တွေကိုအားပေးကြတဲ့အတွက်အထူးကျေးဇူးပါ။ ယုံကြည်စိတ်ချရတဲ့သတင်းတွေကို VUE ကတင်ဆက်ပေးနေပါတယ်ခင်ဗျာ
VUE American တန်ကနေ2025ခုနှစ် January 19ရက်တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိ line တို့ meter 1925 30နဲ့လိုင်းလမ်းမီတာ190တို့ကနေဆက်ပြီးတော့အတန်လွင့်ပေးနေပါတယ်။အခုတော့ကမ္ဘာမြေမမီဒီယာမြင်ကွင်းကဏ္ဍကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်။အမျိုးသားညီညွတ်ရေးအစိုးရ NUG ပြန်လည်ဖွဲ့စည်းတင်တယ်ဆိုတဲ့ဝေဖန်ချက်တွေမြင့်တက်လာသေးမှာပဲ။ NUG ဝန်ကြီးချုပ်မန်ဝင်းခိုင်တန်းကတော်လိုင်းအောင်မြင်ဖို့အတွက်လိုအပ်တဲ့အပြောင်းလဲတွေကိုရဲရဲဝံ့ဝံ့ဆောင်ရွက်သွားမယ်လို့2025နှစ်တစ်ကူမိန်ကုန်မှာထည့်သွင်းပြောကြားခဲ့တာတွေ့ရပါတယ်။ယာယီသမရဒူဝါလရှိလကလည်းနိုင်ငံသားတိုင်းပြည်တွေမှာရောက်နေတဲ့ NUG ဝင်ကြီးတွေပြည်တွင်းပြန်လာကြပြီးတော့မြေပြင်မှာလက်တွေ့ကျကျတိုက်ပွဲဝင်ဖို့ပြောကြားခဲ့တာလည်းတွေ့ရပါတယ်။လက်ရှိအချိန်မှာ NUG ပြန်လည်ဖွဲ့စည်းဖို့လိုသလား၊ဘယ်လိုပြန်လည်ဖွဲ့စည်းသင့်ပါသလဲ။ NUG ရဲ့အားနည်းချက်တွေကရောဘယ်ရာတွေပါလဲ။ NUG ရဲ့အားသာချက်တွေကရောဘယ်လိုအချက်တွေလဲဆိုတာကိုကမ္ဘာမြေမမီဒီယာမြင်ကွင်းကဏ္ဍမှာစောင်းမရှင်ပြည်သွင်းနိုင်ကဆွေးနွေးတင်ပြထားပါတယ်ခင်ဗျာ။
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြေမမီဒီယာမြင်ကွင်းကန္တာကနေ NUG ပြန်လည်ဖွဲ့စည်းဖို့လိုအပ်သလား NUG ရဲ့အနာဂတ်ကိုဘယ်သူတွေကအဆုံးပြတ်ပေးမှာလဲဆိုတဲ့အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွင်းနိုင်ပါ2025ခုနှစ်မှာတော်လိုင်းရေးအောင်မြင်ဖို့အတွက်လိုအပ်တဲ့အပြောင်းလဲတွေကိုတွန်းဆုတ်နေမှာမဟုတ်ပဲရဲရဲဝံ့ဝံ့ဆောင်ရွက်သွားမှာဖြစ်တယ်ဆိုတဲ့အကြောင်းကိုလည်းအလေးနဲ့ထားပြောကြားလိုပါတယ်အခုလိုပြောကြားခဲ့တာကတော့အမျိုးသားညီညွတ်ရေးအစိုးရ NUG ဝန်ကြီးချုပ်မန်ဝင်းခိုင်တန်းပဲဖြစ်ပါတယ်။ဇန်နဝါရီလ1ရက်နေ့ကပြောကြားခဲ့တဲ့နှစ်သစ်ကူမိန်ကွန်းမှာထည့်သွင်းပြောကြားသွားခဲ့တာပါ။တော်လိုင်းရေးကာလ၄နှစ်နီးပါးရှိလာချိန် NUG ပြုပြင်ပြောင်းလဲရေးနဲ့ပတ်သက်ပြီးဝေဖန်မှုတွေမြင့်မားလာချိန်မှာ NUG ဝန်ကြီးချုပ်မန်ဝင်းခိုင်တန်းရဲ့ပြောကြားချက်ထွက်ပေါ်လာတာဖြစ်ပါတယ်။နှစ်သစ်ကူမိန်ကွန်းမှာပဲမန်ဝင်းခိုင်တန်းက NUG အစိုးရအနေနဲ့တော်လိုင်းရေးအတွက်ပုံမကောင်းမှထိရောက်တဲ့စုဖွဲ့လှုပ်ဆောင်မှုတွေကိုပြုပြင်ပြောင်းလဲဆောင်ရွက်သွားမှာဖြစ်တယ်လို့ဥဆောင်မှုလိုအပ်ချက်ကြောင့်ဖြစ်ပေါ်လာတဲ့အုပ်ချုပ်ရေးဆိုင်ရာစီရေးဆိုင်ရာအားအနေချက်တွေကိုလည်းစ조사ပြင်ဆင်သွားဖို့အသင့်ဖြစ်နေတယ်လို့လည်းထည့်သွင်းပြောကြားခဲ့တာတွေ့ရပါတယ်။လာလူပါပဲ။ NUG ယာယီသမရဒူဝါလာရှိလာကလည်း NUG အစိုးရဟာအဝေးရောက်အစိုးရဖြစ်လို့မရပါဘူး။မြေပြင်မှာလက်တွေ့ကြကြအင်အားတည်ဆောက်ရမှာဖြစ်တယ်။အစိုးရအဖွဲ့ဝင်အားလုံးအင်အားတွေကိုပြည်တွင်းမှာလာစုကြဖို့လက်တွေ့ကြကြလုံလထုတ်စီကျင်ပါတယ်လို့2024နိုဝင်ဘာ26ရက်နေ့ကအစိုးရအဖွဲ့အစည်းအဝေးမှာနိုင်ငံခြားရောက်နေတဲ့အစိုးရအဖွဲ့ဝင်တွေပြည်တွင်းပြန်လာကြဖို့ပြောကြားခဲ့ပါတယ်အမျိုးသားညီညွတ်ရေးအစိုးရ NUG ကိုအဓိကထားဝေဖန်ကြတာကတော့ဝန်ကြီးဌာနတွေဖောင်းပွားနေပြီးနေပြည်တော်မှာထိုင်တဲ့ပုံမှန်အစိုးရတရားလူဖြစ်နေတာစီရေးအရာတိုက်ခိုက်သိမ်းပိုက်စိုးမိုးထားတဲ့နယ်မြေဒေသတွေမှာအုတ်ချုပ်ရည်ကိုပြည်ပြင်ထိရောက်အောင်မဆောင်ရွက်နိုင်တာအထူးသဖြင့်အုတ်ချုပ်ရည်တာဝန်ယူရတဲ့ပြည်ထရေးဝန်ကြီးဌာနတာဝန်ရှိသူတွေမြေပြင်မဆင်းကြတာ NUG ဝန်ကြီးတချို့နိုင်ငံခြားတိုင်းပြည်တွေမှာရောက်ရှိနေထိုင်နေကြတာ NUG အနေနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေနဲ့နိုင်ငံရေးသဘောတူညီချက်ရရှိအောင်မဆောင်ရွက်နိုင်သေးတာတွေအပေါ်မှာအများဆုံးဝေဖန်ထောက်ပြကြတာတွေ့ရပါတယ် NUG အပေါ်အပြုသဘောဝေဖန်ရေးသားထားတဲ့ဆောင်းပါးတစ်ပုဒ်ကိုအေယာဗရီသတင်းဌာနကဇန်နဝါရီ17ရက်နေ့ကဖော်ပြခဲ့တာတွေ့ရပါတယ်။ဗညာအောင်ရေးသားတဲ့2024ခုနှစ်အမျိုးသားညီညွတ်ရေးအစိုးရအပေါ်သုံးသပ်ချက်ဆောင်းပါးဖြစ်ပါတယ်။ဆောင်းပါးမှာ NUG ကိုအမျိုးသားညီညွတ်ရေးအစိုးရပုံစံပုံဖော်ထားတော်လဲလက်တွေ့တွင်အစိုးရတရဆိုသည့်တဲ့ပြည်မရှိနေဦးအင်အားစုများ PDF များကိုခေါင်းဆောင်သည့်အဖွဲ့အစည်းတရအခြားတိုင်းသားလက်နက်ကိုင်အဖွဲ့အစည်းများနှင့်နိုင်ငံရေးအရာနားလည်မှုတည်ဆောက်ပြီးစီရေးအရာပူးပေါင်းဆောင်ရွက်နိုင်ရန်ကြိုးစားနေသည့်အဖွဲ့အစည်းဖြစ်၏လို့ဆောင်းပါးချင်းက NUG ကိုအဓိပ္ပာယ်ဖွင့်ဆိုထားပါသည်။ဆောင်းပါးမှာ PDF တွေလက်နက်တပ်ဆင်နိုင်စွာ PDF တွေအချင်းတို့အတွင်းမှာတိုက်ခိုက်နိုင်စွာတိုးတက်လာတာ၊ကာကွယ်ရေးဝန်ကြီးဌာနကတာဝန်ရှိသူတွေမြေပြင်မှာတွေ့ရတာ၊လေးနှစ်ကာလရောက်လာပြီမဲ့ NUG ဘန်ဒါရေးဌာနရဲ့ဘန်ဒါငွေရှာဖွေနိုင်စွာကြဆင်းမသွားတာနိုင်ငံခြားရေးဌာနရဲ့တန်တမာရေးလှုပ်ရှားမှုနဲ့ကုလသမဂ္ဂမှာတန်အမတ်နေရာဆက်လက်ရရှိအောင်ထိန်းထားနိုင်တာတွေကို NUG ရဲ့အားသာချက်တွေအဖြစ်အသိမပြုဖော်ပြထားတာတွေ့ရပါတယ် NUG ပြုပြင်တဲ့အချက်၃ချက်ကိုလည်းထောက်ပြထားပါတယ်ပထမအချက်ကတော့ NUG ဖွဲ့စည်းပုံကဖောင်းပွားနေပြီးစစ်ကာလနဲ့ကိုက်ညီတဲ့ကြစ်လက်တဲ့ပုံစံနဲ့ပြန်လည်ဖွဲ့စည်းရန်ဒုတိယအချက်ကအမျိုးသားညီညွတ်ရေးအစိုးရဆိုပြီးမယ်တိုင်းရင်းသားဒေသတွေအပေါ်အုပ်ချုပ်ရေးတက်ရောက်မှုမရှိတာဒီပြဿနာကို NUG အနေနဲ့ချက်ချင်းဖြေရှင်းနိုင်မှာမဟုတ်ပေမဲ့ရေးရှိမှာဘယ်လိုလုပ်မလဲစဉ်းစားထားရနဲ့တတိယအချက်ကတော့လက်ရှိ NUG နေရာမှာတိုင်းရင်းသားတပ်ဖွဲ့တွေကိုကိုစားပြုသူများပါဝင်တဲ့အဖွဲ့အစည်းနဲ့အစားထိုးရေးတို့ဖြစ်ပါတယ်တတိယအချက်နဲ့ပတ်သက်ပြီးဆောင်းပါးရှင်က NUG အစိုးရတာဝန်ရှိသူတူကအသွင်ကူးပြောင်းရေးကာလအမျိုးသားညီညွတ်ရေးအစိုးရ Transitional National Unity Government TNUG ဖွဲ့စည်းဆောင်ရွက်မည်ဟုပြောဆိုသည်ကိုတွေ့ရ၏မည်သို့ပင်ဖြစ်စေလက်တွေ့အလုပ်ဖြစ်သည့်ပုံစံဖြစ်ရန်လိုဤလို့မှတ်ချက်ပြီးရေးသားထားပါတယ်ဘယ်အဖွဲ့စည်းဘယ်အသင်းအဖွဲ့မဆို review and reform ပြန်လည်ဆန်းစစ်သုံးသပ်ဖို့နဲ့ပြန်လည်ပြုပြင်ဖွဲ့စည်းဖို့လိုအပ်မှာဖြစ်ပါတယ်အခုလို NUG တက်တန်း၄နှစ်နီးပါးရှိလာချိန်မှာတော်လှန်ရေးအောင်မြင်ဖို့အတွက်လိုအပ်တဲ့အပြောင်းလဲတွေကိုရဲရဲဝံ့ဝံ့ဆောင်ရွက်မယ်ဆိုတဲ့ NUG ဝန်ကြီးချုပ်မန်ဝင်းခိုင်တန်းနဲ့နိုင်ငံတကာတိုင်းပြည်တွေရောက်နေတဲ့ NUG ဝန်ကြီးတွေပြည်တွင်းပြန်လာပြီးမြေပြင်မှာလက်တွေ့ကျကျတိုက်ပွဲဝင်ဖို့ပြောကြားခဲ့တဲ့ NUG ယာယီသမရဒူဝါလာရှိလာတို့ရဲ့ပြောကြားချက်တွေကိုစောင့်ကြည့်လေ့လာသူတွေကကြိုဆိုကြတာတွေ့ရပါတယ်။ NUG ရဲ့တချို့ဝန်ကြီးဌာနတွေပေါင်းမယ်။တချို့ဝန်ကြီးဌာနတွေဖျက်သိမ်းမယ်။လူအခွင့်အရေးဝန်ကြီးဌာနကိုဖျက်သိမ်းပြီးလူအခွင့်အရေးကော်မရှင်အဖြစ်ပြန်လည်ဖွဲ့စည်းမယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေတာတွေ့ရပါတယ်။အခုချိန်မှာ NUG ပြုပြင်ပြောင်းလဲမယ်ပြန်လည်ဖွဲ့စည်းမယ်ဆိုတာကောင်းပါတယ်တော်လိုင်းရေးမှာတိုင်မင်ကအရေးကြီးပါတယ်အချိန်ကိုက်ဖြစ်ဖို့လိုပါတယ်အခုချိန်မှာပြည်တွင်းအင်အားစုတချို့ကလူမှုနာနေပြီဆိုတာရှေ့တန်းတင်ပြီးစစ်ပွဲတွေရောက်တဲ့နေရာမှာရက်ရည်နဲ့တွဲဆုံဆွေးနွေးရေးလိုင်းတင်လာကြတာရှိပါတယ်ဒါဟာတော်လိုင်းရေးအတွက်အန္တရာယ်ကြီးပါတယ် NUG အနေနဲ့နိုင်ငံရေးအရာတေချာတုံ့ပြန်နိုင်ဖို့လိုပါတယ်မဟုတ်ရင်2010ကာလပြန်ရောက်2008အဖွဲ့စည်းပုံအောက်မှာနိုင်ငံရေးတန်တရာလဲနေနိုင်ပါတယ်တွဲဆုံဆွေးနွေးရေးတွေလုပ်ခဲ့ပြီးပြီလေအကြမ်းမဖက်တဲ့နီလာ non violence နီးတွေလဲကျင့်သုံးခဲ့ပြီးပြီလေရွေးကောက်ပွဲတွေလဲအကြိမ်ကြိမ်ဖြတ်ခဲ့ပြီးပြီဘာလို့လက်နက်ကင်တော်လိုင်းကြီးပေါ်လာရတာလဲအဖြေကရှင်းပါတယ်စစ်တပ်ကြောင့်ပါပဲမြန်မာစစ်တပ်ဟာတွဲဆုံဆွေးနွေးလို့ရတဲ့အစားတွေကလားစဉ်းစားဖို့လိုပါတယ်လူမှုနာနေပြီတိုင်းပြည်နာနေပြီဆိုရင်တော်လိုင်းမြန်မြန်အောင်အောင်လှုပ်ဖို့လိုပါတယ်။အဲ့ဒီအတွက် NUG ပါလှုပ်မလဲ။အဲ့ဒါကအရေးကြီးပါတယ်လို့နိုင်ငံရေးစောင့်ကြည့်လေ့လာသူတူကဆိုပါတယ်။ NUG ကိုဘယ်လိုအချိန်မှာဘယ်လိုပုံစံနဲ့ပြန်လည်ဖွဲ့စည်းမလဲဆိုတာကတော့စောင့်ကြည့်ကြရမှာပါ။ ARD ဆောင်းပါးရှင်ဗညာအောင်ကတော့ NUG ၏အနာဂတ်သည်ဝေဖန်ပြစ်တင်ရှုတ်ချနေသူများပေါ်တွင်မူတည်ခြင်းမရှိပါ။ NUG ၏အခိုင်အမာလှုပ်ဆောင်မှုများကသာNUG အကောင်အဆိုးနဲ့ NUG အနာဂတ်ကိုဆုံးဖြတ်ပေးပါလိမ့်မည်လို့မှတ်ချက်ပြုရေးသားထားပါတယ်ခင်ဗျာ
ကမ္ဘာမြေမမီဒီယာမြင်ကွင်းကဏ္ဍကိုစောင်းပါရှင်ဖြည့်သွင်းနိုင်ငံတင်ဆက်ပေးခဲ့တာဖြစ်ပါတယ်မကြာခင်မှာတော့မြန်မာပြည်မှာပေးစာကဏ္ဍကိုတင်ဆက်ပေးသွားဖို့ရှိပါတယ်ဒီမတိုင်ခင်တော့အရင်ဆုံးမြင်ကွင်းကျမစုများအစီအစဉ်ကိုထုတ်လွှင့်ပေးမှာပါမြန်မာလူမှုစီးပွားရေးအခြေအနေတွေတည်နိုင်ဖို့နိုင်ငံရဲ့မြို့နယ်၃ဘုံတမုံဖြစ်တဲ့မြို့နယ်130မှာ ISP မြန်မာရဲ့သုတေသနကွန်ရက်ကလေးလာနေပါတယ်2024ခုနှစ်မတ်လကနေဒီဇင်ဘာလအထိ10လတာကာလအတွင်းမှာလျှက်စစ်မီးပြတ်တောက်မှုကပြည်သူတွေအတွက်အဓိကအခက်အခဲဖြစ်ခဲ့ပါတယ်ဒီအကြောင်းအရာကိုအခုတစ်ပတ်မြင်ကွင်းကျမစုမှာအချက်အလက်အခြေပြုပြီးတော့ဖော်ပြပေးထားပါတယ်ခင်ဗျာ
ဆယ်လတာအတွင်းကောက်ယူရရှိခဲ့တဲ့အချက်အလက်တွေအရလျှက်စစ်မီးပြတ်တဲ့ဒုက္ခကပြည်သူတွေအတွက်အကြီးမားဆုံးဖြစ်နေပါတယ်။ဒါဟာပြီးခဲ့တဲ့နှစ်မတ်လကနေဒီဇင်ဘာလအတွင်းနိုင်ငံတော်ဝန်မြို့နယ်130မှာလေ့လာခဲ့မှုပါ။လျှက်စစ်မီးပြတ်တာဟာနိုင်စဉ်ရင်ဆိုင်ရတဲ့အဆိုးဆုံးအခက်အခဲဖြစ်ခဲ့တာကိုတွေ့ရပါတယ်။ စိတ်မလုံခြုံတာကဒုတိယအဆိုးဆုံးအခက်အခဲပါလမ်းပန်းဆက်သွယ်ရေးခက်ခဲတာကတတိယဖြစ်ပါတယ်အတင်းအကျပ်ငွေကြေးတောင်းခံတာနဲ့အင်တာနက်ပြတ်တာတွေကလည်းကြီးမားတဲ့နေ့စဉ်ဒုက္ခတွေပါစစ်တမ်းပါမြို့နယ်တွေရဲ့90ရာခိုင်နှုန်းကတရက်စင်မီပြတ်တာကိုဆူဆူရွာရွာရင်ဆိုင်ခဲ့ရတာပါမြို့နယ်130မှာ100နဲ့အထက်ကစစ်တမ်းကာလ10လလုံးတရက်စင်မီပြတ်တာကိုခံခဲ့ရပါတယ်မိုးရာသီမှာတော့တရက်စင်မီပြတ်တာတွေကရော့မသွားခဲ့ပါဘူးစိတ်မလုံခြုံမှုကိုခံစားခဲ့ရတာကပြန်မြ95မြို့နယ်နဲ့အထက်ရှိပါတယ်လမ်းပန်းဆက်သွယ်ရေးခက်ခဲမှုတွေရှိနေတာက85မြို့နယ်နဲ့အထက်ပါအခု2025ခုနှစ်အစမှာပဲလျှက်စစ်ဓာတ်အားမလုံလောက်ဘူးဆိုပြီးစစ်ကောင်စီဟာလျှက်စစ်မီးပေးချိန်တွေကိုထပ်လျှော့လိုက်ပြန်ပါတယ်အခုလိုညော့လာတာကဓာတ်အားလိုင်းတွေဖျက်ဆီးခံရတာတဘာဝထံွေနည်းလာတာနဲ့ရာကီမုန်တိုင်းတွေကြောင့်လို့ဆိုပါတယ်ရန်ကုန်မှာတရက်မှာ၈နာရီပဲလျက်စစ်မီးပေးနိုင်တော့တာပါမန္တလေးမှာတော့တရက်ကို၆နာရီပဲပေးနိုင်ပါတယ်ဒါပေမဲ့သတ်မှတ်ချိန်အတိုင်းမီးမလာတာမျိုးတွေလည်းရှိနေပါတယ်ကျန်တဲ့ဒေသတွေမှာဆိုရင်တော့ရန်ကုန်နဲ့မန္တလေးထက်ကိုလျက်စစ်မီး300မှုပိုနေပါတယ်နေပြည်တော်မှာတော့တရက်ကို16နာရီလောက်တရက်စစ်မီ3နိုင်နေပါတယ
် SB မြန်မာရဲ့မြင်ကွင်းကြံမှတ်စုများအစီအစဉ်ကိုနားဆင်ကြည့်ရှုခဲ့ရဖြစ်ပါတယ် VOA ကနေတနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည10နာရီတိဆက်ပြီးတော့အသံလွှင့်ပေးနေပါတယ်အခုတော့မြန်မာပြည်မှာပေးစာကဏ္ဍကိုတင်ဆက်ပေးမှာဖြစ်ပါတယ်မြန်မာမိုင်းဧတနာကျော်ကတင်ဆက်ပေးထားပါတယ်ခင်ဗျာ
ကင်းရှင်းပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေတော်ရရှိများရှင်။ VOE ကိုရေးလာတဲ့တော်ရရှိနေရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှိနေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။အခုအရင်ဦးဆုံးတော်ရရှိနေရဲ့မှတ်ချက်တူလေးတွေနဲ့စာချင်ပါတယ်။တဲ့ကာလမှာရေဒီယိုအဖွဲ့သားတွေအားလုံးပျော်ရွှင်ချမ်းမြေ့ကြပါစေ။လွန်ခဲ့တဲ့အနှစ်90ကျော်ရေဒီယိုခေတ်ကတည်းကနားတော်တာဆင်လာခဲ့တာအခုလိုမျက်စိနဲ့ပါမြင်ရမယ်လို့အိမ်မက်တောင်မမက်ခဲ့ပါဘူး။အသက်ရှင်ကျန်းမာသည့်အထိအားပေးနေမှာပါ VOE လို့တော်ရရှင်တယောက်ရေးလာပါတယ်။အထူးကျေးဇူးတင်ပါတယ်နော်။မင်္ဂလာပါ VOE ။ VOE ကထုတ်လွှင့်တဲ့တပတ်စာအစီအစဉ်တွေကိုနားထောင်ရတာနိုင်ငံရေးဗဟုသုတတွေလည်းတိုးလာသလိုကဘာဝအကြောင်းတွေကိုပြည်ရင်းကအကြောင်းတွေကိုလည်းသိရကျမ်းမာရေးနဲ့ပတ်သက်တဲ့ဗဟုသုတတွေလည်းရတော့ VOE ကိုကျေးဇူးတင်လျက်ပါဗျာ VOE ဝိုင်းတော်သူဝိုင်းတော်သားများလည်းဘေးကင်းကျန်းမာကြပါစေအစဉ်အားပေးလျက်ပါလို့ကိုမိုးစောရေးလာပါတယ်ရှင်ဟုတ်ကဲ့အထူးကျေးဇူးတင်ပါတယ်တော့ကိုမိုးစောကြီးဘေးကင်းကျန်းမာပါစေလို့ပြန်ပြီးတော့ဆုတောင်းပေးချင်ပါတယ်ရှင်မာရိုဗီယိုရဲ့အမေရိကန်တန်ရုံးချုပ်တည်ရှိတဲ့အမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်မှာတော့အခုဟိုတယ်လောကပဲနှင်းနေလဲကြ။နောက်ပြီးတော့ဒီနေ့တင်းငွေတွေနေလဲနှင်းတော်တော်လေးကြမယ်လို့ပြောထားတယ်လို့မျိုးရာသီဥတုကအခုတလောအေးလုံးအားကြီးတဲ့အတွက်ကြောင့်မို့ကြထားတဲ့နှင်းနေလဲအရေးပြန်မပြောနိုင်။ပိုတိုမက်မြင့်ကြီးလဲခဲသွားတဲ့အထိချမ်းအေးနေရပါတယ်နော်။ဒီမှာတော်ရရှင်တယောက်ကိုမျိုးဆိုရတော်ရရှင်မှာသူကအရန်အေးတယ်ကျမ်းမာရေးခရူးဆိုင်ကြပါတဲ့ဒီမှာလည်းအရန်အေးတယ်တဲ့ဟုတ်ကဲ့မမနိုင်ငံမှာအရန်အေးလို့ပြောနေပါတယ်ဟုတ်ပါတယ်ထိုင်းနိုင်ငံချင်းမိုင်မှာရောက်နေတဲ့မြန်မာတော်ရရှင်တွေကလည်းအိမ်မှာတော်တော်လေးအေးနေတယ်လို့ပြောနေပါတယ်နော်နောက်ထပ်တော်ရရှင်တွေကလည်းတော်တော်အေးမှာပဲတဲ့ကျမတို့ရဲ့အစီအစဉ်တင်ဆက်ပေးတဲ့ဓာတ်ပုံတွေကိုကြည့်ပြီးတော့ပြောလာတာပါမြင်ရတဲ့ရှုခင်းတွေကတော့ပကြီကားတစ်ချက်လို့လှပပါတယ်ဟုတ်ကဲ့ပါပကြီကားလို့လှတာမှန်ပါတယ်နော်အထူးသဖြင့်ခုလိုမျိုးဆက်ပြီးတော့ဟိုအပူချိန်ကရေခဲမှန်အောက်ကနေပြီးတော့မတက်ဘူးဆိုတဲ့အခြေအနေမျိုးမှာဆိုရင်ကြာထားတဲ့နှင်းတွေကဒီလိုဖြူလွားလွားနဲ့အကုန်လုံး awal ni terkulo lani dah pergi. Tetapi jika hari ini kalau susu tapio, susah nak niara, jadi uru AA jangan le, AA lauti AA mana usono. Jika ni jika pergi di Shun Yi ni jauh, jika melayan ni pergi, jadi lebih asuhan ya no. ဆက်ပြောခုနကတော့ပြောခဲ့သလိုပဲနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်ကိုရေးလာတယ်။သရရှင်ရဲ့စာတွေကိုဖော်ပြပေးကြပါရှင်။အမေရိကန်ရွေးကောက်ခံသမ္မတထရမ့်ကအကြိုကာလပဲရှိသေးတယ်တဲ့။ပြောစကားတွေကရန်စကားတွေပဲ။ပြဿနာရှာမယ့်စကားတွေပဲပြောနေတာ။2020ကမှာကမ္ဘာကြီးကအေးဂျင်မယ်လို့မထင်ပါဘူးဗျို့။အမေရိကန်တွေကလူရွေးမှားပဲထင်ပါရဲ့တ
ပြန်လဲရွေးကောက်ခံရတာနဲ့ပတ်သက်ပြီးတော့အထူးဝမ်းမြောက်ပါကြောင်းအထူးကြိုဆိုပါကြောင်းရေးလာတာဖြစ်ပါတယ်ခုနကတော့ကပဲတော်ရရှင်တရားကိုဒီနေ့ချမ်းပါတယ်ဆိုတော့ရေးလာတာပါနော်အခုလည်းတော်ရရှင်နောက်ထပ်တော်ရရှင်ချက်ချင်းမြစ်တာဆိုတဲ့အကောင်းစင်နဲ့ရေးလာတယ်တော်ရရှင်ကလည်းချမ်းလွန်လွန်ခြေရောက်တောင်မဆက်နိုင်ဘူးလို့ရေးလာပါတယ် ကျွန်တော်ကဥရုယာဒီရဲ့အထင်ကရလာတွေကိုချစ်တယ်လို့ကျွန်တော်တို့မြန်မာနိုင်ငံအတွင်းမှာနေထိုင်ကြတဲ့တန်းတန်းအຫນွယ်မဟုတ်တဲ့မျိုးနွယ်စုများကိုလည်းချစ်ပါတယ်ကိုမွေးဖွားကြီးပြင်းခဲ့တဲ့ရေမြေကိုကိုတန်ရောစဉ်ရှိကြမှာပဲနောက်ဖက်ဒရယ်ပြည်ထောင်စုတက်မှာနိုင်ငံသားတွေအချင်းချင်းချစ်ခင်ကြလိမ့်မယ်စီးလုံးကြလိမ့်မယ်လို့ပြောနိုင်တယ်တော်လိုင်းကြီးကလည်းသူ့အဆင့်နဲ့သူစနစ်တကျတို neza sibwaye go ape bo myata sanare tiya ye sne shi bo mutu kwa pya mu re go ko apwe si ye in a phi ti sao bo a long ha dan du yi du shi de nangan da re be phit de lo khan yu bo lo ba de kaung ne seasona ne si lou nyin nyu mu otwe a chan pyu da be phit ba de khmyar chano tiao the ye tin myin che mya da ba
ta ga ro di tora shin ko bai nangan yi အမြင်ကိုဖော်ပြပေးလိုက်တာဖြစ်ပါတယ်အခုလိုမျိုးကိုပိုင်းထင်မြင်ယူဆချက်ကိုလွတ်လွတ်လပ်လပ်လုပ်ခွင့်ရအဖြစ်ထုတ်ဖော်ပြောခြင်းနဲ့ဆိုတော့ကျမတို့ view တွေကိုစာရေးပြီးတော့အများသိအောင်ဝေမျှလို့ရပါတယ်နော်အခုဆက်ပြီးတော့မြန်မာနိုင်ငံမှာကြုံတွေ့နေရတဲ့ပြဿနာတရက်တင်ပြခြင်းပါတယ်ဆိုတော့ရင်ဖွင့်လာတဲ့သွားရှင်ရဲ့အစာကိုဖော်ပြပေးခြင်းပါတယ်အမည်မဖော်လိုပါခင်ဗျာလို့အစချီပြီးတော့ဒီတော်ရရှင်ကမြန်မာနိုင်ငံမှာရင်ဆိုင်ကြုံတွေ့နေရတဲ့အခက်အခဲတွေဖိနှိပ်မှုတွေကလည်းရုံထွက်နိုင်မှုတွေပညာရေးလမ်းကြောင်းကကျိုးပန်းနေကြရတဲ့အထက်မှာအခက်အခဲကြုံနေရလို့မြန်မာပြည်သူတွေကိုကူညီပေးဖို့မေတ္တာရက်ခံပါတယ်လို့ရေးလာခဲ့ပါတယ
်မင်္ဂလာပါမြန်မာနိုင်ငံကမိဘတွေနဲ့လူငယ်တွေကြုံတွေ့နေရတဲ့ပညာရေးဆိုင်ရာပြဿနာတစ်ခုကိုတင်ပြခြင်းပါတယ်မြန်မာနိုင်ငံမှာအနာဂတ်မသေးကြတာနဲ့စစ်မှုထမ်းဥပဒေအပါအဝင်အခက်ခဲတွေအများကြီးရှိတာကြောင့်ပြင်ပနိုင်ငံတွေကိုသွားရောက်ပညာသင်ကြားနိုင်မှုစူးစမ်းနေကြသူတွေအများကြီးပါငွေကြေးတက်နိုင်သူတွေလည်းပါသလိုပညာသင်ဆုရအောင်စူးစမ်းပြီးနီးလန်းရှာဖွေနေကြသူတွေလည်းအများကြီးရှိကြပါတယ်နိုင်ငံတကာသူတွေမှာပညာသင်နိုင်မှုဝင်ခွင့်ရနိုင်မှုအတွက် IELTS GCSE GED စတဲ့လိုအပ်တဲ့သင်ကြားသင်ယူမှုတွေနဲ့စာမွေးပွဲတွေဝင်ရောက်ဖြည့်ဆို့ကြပါတယ်အခုလက်ရှိမှာငွေကြေးကုန်ကျမှုတက်တာတာအချိန်ကုန်တက်တာတာတွေကြောင့်အမေရိကန်ပညာရေးအစီအစဉ်တစ်ခုဖြစ်တဲ့ GED ကိုဖြည့်ဆို့သူပိုများတာတွေ့ရပါတယ်မြန်မာအကျောင်းသားတွေအများပြားဖြည့်ဆို့ကြသလိုအမှတ်ကောင်းကောင်းနဲ့အောင်မြင်သူတွေလည်းများလာပါတယ်ပြီးခဲ့တဲ့2023ခုနှစ်လယ်ပိုင်းကစပြီးတော့ GED ဖြည့်ဆို့ကြသူတွေမှာပြဿနာလေးတွေရှိလာတာခဏိထိပါပဲသမတ်အတီးပြုတ်ထားတဲ့စာဖြေဌာန exam center တွေမှာဖြေဆိုကြတာဖြစ်ပေမဲ့ရလာတဲ့အမှတ်တွေကိုအတိမတ်မပြုတ်တာပယ်ဖျက်ခံရတာအမှတ်တွေရှော့ချခံရတာလိုအပ်တဲ့အမှတ်စင်းတွေအချိန်မီမရတာတွေအပြင်တချို့ကလေးတွေမှာဆက်လက်ဖြေဆိုခွင့်မရတော့တာမျိုးတွေအများကြီးကြုံတွေ့နေကြပါတယ်သက်ဆိုင်ရာ GED ကအီးမေးလ်တွေကိုဆက်သွယ်စုံစမ်းပေမဲ့တိကျတဲ့အဖြေမရပဲအခက်ခဲရင်ဆိုင်နေရသူတွေအများကြီးရှိနေကြပါသေးတယ်ဒါကြောင့်မြန်မာလူငယ်တွေရင်ဆိုင်နေရတဲ့အခက်အခဲကိုကူညီဖြေရှင်းပေးနိုင်ဖို့ VOA ကတစ်ဆင့်တင်ပြလိုက်ပါတယ်
။အမည်မဖော်လိုတဲ့သောရရှင်ဖြစ်ပါတယ်။ Takara doka senior jong drinia and nyama, lungeri yet trapa, pinya in a patebu, a care carry jong drinia. That's a young up his shin busy, you know, a columno, a mia the young jail up separeno. GD someone at patebu, that you are now legree. To me, and her gay saligo, songs and jeep your patient being no. Along to it, Joe Shimmy, look timmy varishin. Thorash and a bizarre girl did a bad demand yet to marry. Along Bombo Gamo simply near the Amiazo by sign, I must look down superiority. Tomorrow, we will be my way, you mean that I never use season to send more in a better bureau. A jambay we went in a bureau, go right a tree, Johnny, I have subjectry, I ain't a chinner in a better bureau. Go by Timmy, you Saturday. ရှင်ဖွင့်စာရေးခြင်းကြတယ်ဆိုရင်တော့ကျမတို့ဗီဒီယိုကိုစာရေးတာဖို့ဖိတ်ခေါ်ပါတယ်เนาะအီးမေးလ်ကနေစာရေးမယ်ဆိုရင် တော်ရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွန်းနေပါတယ်ရှင်မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ဗီဒီယိုမြန်မာပိုင်းတော်ရရှင်နေရဲ့ဝေဖန်အကြံပေးစာတွေရှင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေ ထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြောလဲထုတ်လွှင့်ပေးနေသလိုဗီယိုမြန်မာဝိုင်း Facebook
ကျမတို့ရဲ့အင်တာနက်ဆာမျက်နှာလိပ်စာကဖမ်းမီစ.ဗီယိုအင်းနျူးစ.ကောင်ဖြစ်ပါတယ်။ကျမအေးသနာကြပါဗီယိုကိုလည်းစာရေးကြပါအောင်နော်။တော်ရရှင်နေအားလုံးဘေးအန္တရာယ်ကင်းရှင်းရှင်လန်းချမ်းမြေကြပါစေရှင်။မိုင်းမဘီဇာကနာကိုမိုင်းသနာကျော်ကတင်ဆက်ပေးကြတာဖြစ်ပါတယ်။အခုတစ်ခါတော့ဒီနေ့အတွက်နောက်ဆုံးကြံရှိတဲ့အပတ်စဉ်ကနာဖြစ်တဲ့ထူးခြားဆန်းပြသတင်းများအစီအစဉ်ကိုတင်ဆက်ပ လူသား30ကျော်ဟာမြစ်သုံးခုစုံတဲ့နေရာမှာရေဆင်းချိုးခဲ့ကြပါတယ်။ပါကစ္စတန်နိုင်ငံအရှေ့ပိုင်းပဂျက်ပြည်နယ်ကပူတင်ရောင်းတဲ့သူတို့ဟာအမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်နဲ့တူတာကြောင့်လူသိများပြီးတော့ဈေးရောင်းကောင်းနေပါတယ်။ဒီလိုကမ္ဘာလွှားကထူးထူးခြားခြားသတင်းတွေကိုတော့ကိုငိမ့်ချက်နဲ့မှတ်များသတင်းအောင်လို့ကတင်ဆက်ပေးမှာဖြစ်ပါတယ်ဗျာ
။အိန္ဒိယနိုင်ငံမြောက်ပိုင်းပရာရာချ်မြို့မှာကျင်းပနေတဲ့မဟာကုမေလာဘာသာရေးပွဲတော်တစ်ခုမှာလူသား20ကျော်ဟာမြစ်သုံးခုဆုံတဲ့နေရာမှာရေဆင်းချိုးခဲ့တယ်လို့ဒေသဆိုင်ရာအာဏာပိုင်တွေကပြောပါတယ်။အခုလိုကင်ဂါမြစ်၊ယမုန်နာမြစ်နဲ့သူရသီမြစ်ဆုံတဲ့နေရာမှာရေချိုးတာကြောင့်ယုံကြည်သူတွေအနေနဲ့အပြစ်တွေအားလုံးကကင်းစင်ပြီးတန်တရာကနေလွတ်မြောက်နိုင်တယ်လို့ယုံကြည်ကြပါတယ်။၁၂နှစ်တခါကျင်းပတဲ့ဒီပွဲကိုမဟာကုမေလာကြီးကျယ်တဲ့ရေတံခါးပွဲတော်လို့နာမည်ပေးထားပြီးပြည်ရင်းပြည်ပါကခီးသွွားဧည့်သည်တန်း400ကျော်လာရောက်မယ်လို့ခန့်မှန်းပါတယ်။ဟိန္ဒူဘာသာရေးယုံကြည်ချက်ကသက်ဆင်းလာတဲ့ဒီပွဲတော်ကို104ခုမှာ3နှစ်ချာအလှည့်ကျကျင်းပတာဖြစ်ပြီးတော့12နှစ်ပြည့်တဲ့အချိန်မှာတော့မဟာလို့သတ်မှတ်ခေါ်ဆိုပြီးပိုးပြီးမင်္ဂလာရှိတယ်လို့ယူဆတာကြောင့်လူအများကြီးလည်းပူလာကြတာပါ။ဟိန္ဒူဘာသာရေးယုံကြည်ချက်အရဗိသနုဖန်ဆင်းရှင်ဖျားဟာမကောင်းဆိုးဝါးနဲ့ဆက်နှစ်ရကြာတိုက်ခိုက်ပြီးတော့ရွှေရည်တကောင်ကိုပြန်လူခဲ့ရတာပါအဲ့ဒီတိုက်ခိုက်တဲ့အချိန်မှာရည်တကောင်တွေကမတည်စည်းအရေဟာကဘာမြေပေါ်ကမြို့လေးနေရာကိုကျခဲ့တာပါအဲ့ဒီကျခဲ့တဲ့မြို့လေးမြို့ဖြစ်တဲ့ဖရာရာဂျ်ဟာရီဒွာဥဂျိုင်းနဲ့နရှိတ်မြို့တွေမှာဒီပွဲတော်ကို3နှစ်ချာစီအလှည့်ကျကျင်းပပါတယ်ရှင်
ပါကစ္စတန်နိုင်ငံအရှေ့ပိုင်းပန်ချက်ပြည်နယ်ကပူတင်ရောင်းသူတို့ဦးဟာအမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်နဲ့တူတာကြောင့်လူသိများပြီးဈေးရောင်းကောင်းနေပါတယ်။အသက်53နှစ်ရှိပြီဖြစ်တဲ့ဆလင်းဘာဂါဟာဈေးဝယ်ရေးအာရုံစိုက်လာဖို့အတွက်လဲတချင်းဆိုပြလေးရှိပါတယ်။ပန်ချက်ပြည်နယ်အလယ်ပိုင်းရှီဝါမြို့လေးကလမ်းတစ်လျှောက်ရောင်းစုံလှဲလေးကိုတွန်းပြီးနိုထမင်းပူတင်ရောင်းတဲ့ဘက်ကဟာဆောင်းအေးအေးတံကိုခံနိုင်အောင် အနွေးတဲ့ဂျက်ကက်အမဲရောင်ကိုဝတ်ဆင်လေးရှိပါတယ်။သူဟာမွေးရပါအယ်ဘီနိုလို့ခေါ်တဲ့အရေးပြားအယောင်ခြေဓာတ်မရှိတဲ့အတွက်ဇပင်ကအစတကိုယ်လုံးဖြူနေပြီးဒေါ်နယ်ထရမ့်နဲ့ရုပ်ချင်းဆင်တဲ့အတွက်လည်းသူ့နောက်ကလိုက်ပြီးဓာတ်ပုံရိုက်သူတွေအိမ်အထိလိုက်လာသူတွေတောင်ရှိတယ်လို့ဘက်ကာကပြောပါတယ်။သူရောင်းတဲ့နိုထမင်းပူတင်းကလည်းစားလို့ကောင်းတယ်လို့ဖောက်သည်တွေကပြောပါတယ်။ဒေါ်နယ်ထရမ့်ကိုလည်းသူ့ရဲ့နိုထမင်းပူတင်းကိုလာစားဖို့ပါကစ္စတန်ကိုလာခဲ့ဖို့ဘက်ကာကဖိတ်ခေါ်ထားပါတယ်ခင်ဗျာ။
ကမ္ဘာအေးအေးဆုံးဒေသတစ်ခုဖြစ်တဲ့ရုရှားနိုင်ငံယာကူရှားဒေသမှာမာရသွန်အပြေးပြိုင်ပွဲကျင်းပခဲ့ပါတယ်။အဲ့ဒီဒေသပူချိန်ကအမြင့်တဲ့အနှုတ်90ဒီဂရီဆယ်ရှစ်လောက်ပဲရှိပြီးတော့အိုမိုင်ခွန်စကီဒေသမှာအမြင့်အခြေချနေထိုင်သူတွေရှိတဲ့ကမ္ဘာအေးအေးဆုံးဒေသအဖြစ်သတ်မှတ်ထားတာဖြစ်ပါတယ်။ဆောင်းနှင်းမှာအမြင့်အေးပြီးတော့1933ခုနှစ်ကဆိုရင်အေးအေးဆုံးစံချိန်ဖြစ်အနှုတ်69ဆယ်ရှစ်အထိကျဆင်းခဲ့ပါတယ်။ရာသီဥတုကောင်းနေဒေသတွေမှာတော့26မိုင်ကျော်ပြေးရတဲ့မာရသွန်အပြေးပြိုင်ပွဲတွေဟာခက်ခဲတဲ့စိန်ခေါ်မှုတစ်ခုဖြစ်ပြီးအလွန်အေးတဲ့ဒေသတွေမှာတော့အခုလိုမာရသွန်ပြိုင်ပွဲတွေရဲ့ခက်ခဲမှုဟာနောက်တစ်ဆင့်တက်သွားတာဖြစ်ပါတယ်။ဒီပွဲမှာရှင်ပြိုင်သူတွေရဲ့စပင်တွေမြစ်တောင်တွေမှာရေခဲတွေနှင်းတွေကပ်နေတာကိုတွေ့ရမှာဖြစ်ပြီးတော့ရေအေးအစားရေဘူးတွေကိုရေဓာတ်မကုန်ခန်းစေဖို့တောက်ကြရပါတယ်ရှင်။
ဂျပန်နိုင်ငံတိုကျိုမြို့မှာရှင်တိုဘာသာရေးယုံကြည်သူ80လောက်ကသူတို့ရဲ့ဝိညာဉ်တွေကိုတန့်စင်စေဖို့ရေခဲအိမ်နဲ့ရေချိုးပြီးနှစ်သက်အတွက်ဆူတောင်းခဲ့ကြပါတယ်။တီယိုပိုဇူအင်နာရီဖျားရှိခိုးကျောင်းမှာကျင်းပတဲ့ဒီပွဲမှာပွဲမစခင်မှာပါဝင်သူတွေကသွေးပုလေးကျင်ကန်လှုပ်ခဲ့ကြပြီးတော့အမျိုးသားတွေကအဖြူရောင်နိုင်ငံပိုင်းလေးတွေဝတ်ဆင်ထားပြီးအမျိုးသမီးတွေကတော့အဖြူရောင်ဂျပန်ရိုးရာအင်ဂျီကိုဝတ်ဆင်ထားပါတယ်။ပါဝင်ဆူတောင်းသူတွေအနေနဲ့ရေခဲတုံးတွေဖြည့်ထားတဲ့ရေပုံးကြီးထဲမှာအတူဝင်ဆိုင်ခဲ့ကြပြီးတော့တစ်ချိန်ထဲမှာပဲဖျားစာတွေကိုရွတ်ဆိုဆူတောင်းခဲ့ကြပါတယ်။ဒီနှစ်မှာတော့ခါတိုင်းနှစ်တွေထက်ပိုအေးပြီးမေ့မလဲသွားအောင်သတိထားခဲ့ရတယ်လို့ဆက်နှစ်ချိန်မြောက်ပါဝင်သူတဦးလည်းဖြစ်အသက်52နှစ်ရှိပြီဖြစ်တဲ့နာဝါကီယာမာကူချီကပြောပါရယ်အချိန်80မြောက်ကျင်းပတဲ့ဒီရေခဲစိန်ပွဲကိုတိမ်ထူတဲ့နေ့မှာကျင်းပခဲ့တာဖြစ်ပြီးတော့ပြင်ပအပူချိန်က5ဒီဂရီဆယ်စီယပ်လောက်ပဲရှိတာပါ1955ခုနှစ်ကစတင်ခဲ့တဲ့ဒီအခမ်းအနားဟာဒီဖျားเจ้าရဲ့เจ้าတိုင်ဆရာတော်ကဒေသခံလူမှုအတိုင်းဝိုင်းကျမ်းမာချမ်းသာစေဖို့ရေခဲအိမ်နဲ့ကိုယ့်ဘာသာကိုယ်ရေလောင်းရေချိုးတာကနေစတင်ခဲ့တာပါခင်ဗျာ
သူကြဆံများသတင်းများအစီအစဉ်ကိုကိုငိမ့်ချန်းနဲ့မတ်မြစစင်အောင်တို့ကတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOE ကနေတနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကို Washington DC မြို့တော်ကနေဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်အခုတော့ကြန့်ရှိနေသေးတဲ့အချိန်အတွင်းမှာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကတက်လက်ချင်းညာပေးမှာဖြစ်ပါတယ်ဗျာ
ဒီဇွေးတဲ့ Hamas တို့ကြပြစ်ခတ်ရစေး3နာရီနီးပါးလောက်နောက်ကျခဲ့ပြီးနောက်ဒီနေ့ပဲဆက်တင်လိုက်ပါပြီ Hamas တွေပြန်လွတ်ပြီးမဲ့တရားခံ3ယောက်ရဲ့အမည်စင်းကိုမပေးမချင်းမစနိုင်ဘူးလို့ဝန်ကြီးချုပ်ဘင်တမင်နတ်တယန်ဦးကပြောခဲ့တာကြောင့်အပြစ်ခတ်ရစေးဆက်တင်ဖို့တတ်မှတ်ထားတာထက်အနည်းငယ်နောက်ကျခဲ့တာပါတရားခံအမျိုးသမီး3ယောက်ကိုတော့ဂါဇာမှာရှိတဲ့နိုင်ငံတကာချက်ချင်းဒီအဖွဲ့ထံ Hamas ဖွဲ့ကဒီကနေ့ပဲလွှတ်ပြောင်းပေးတယ်လို့လည်းဣဇွေးစစ်တပ်ကအတည်ပြုပြောဆိုထားပါတယ်မြန်မာနိုင်ငံမှာလက်နက်ကန်ပြပကတ်တွေရဲ့စစ်ကောင်စီကရွေးကောက်ပွဲကျင်းပဖို့ပြင်ဆင်နေစားငြင်းငြင်းရဖို့ဥဆောင်ဦးစားပေးတယ်လို့အရှိတောင်အရှန်နိုင်ငံများအသင်းအာဆီယံကဒီနေ့ပဲပြောလိုက်ပါတယ်။သက်ဆိုင်သူတွေအားလုံးပါဝင်ခွင့်မရနိုင်တဲ့အခြေအနေမျိုးမှာရွေးကောက်ပွဲထက်အကြမ်းဖက်မှုတွေရပ်တန့်ဖို့ဦးစားပေးတဲ့အကြောင်းမလေးရှားနိုင်ငံလန်ကာဝီကျွန်းမှာဒီနေ့ထက်ပထမဆုံးအကြိမ်ဖြစ်ကျင်းပတဲ့အာဆီယံနိုင်ငံရဲ့ဝန်ကြီးတွေအစည်းအဝေးပြီးမှာပဲမလေးရှားနိုင်ငံရဲ့ဝန်ကြီးကတင်းနောက်တွေကိုပြောဆိုလိုက်တာပါ။ရခိုင်ပြည်နယ်မြောက်ပိုင်းမြောင်းမြို့နယ်မှာစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုကြောင့်စစ်သုံးပန်း30နီးပါးသေဆုံးတဲ့အကြောင်းအာရခတ်တပ်တို့အေအေဖွဲ့ကဒီကနေ့ပဲသတင်းထုတ်ပြန်ပါတယ်။အေအေဖွဲ့ကထိန်းချုပ်ထားတဲ့ရန်ချောင်းအနီးနယ်မြေကိုစစ်ကောင်စီကမနေ့နောက်ပိုင်းဗုံးကျဲတက်ခိုက်တာကြောင့်စစ်သုံးပန်း28ဦးထက်မနည်းသေဆုံးပြီးနောက်ထပ်35ယောက်ဒဏ်ရာရတယ်လို့လည်းပြောဆိုထားပါတယ
်။သတင်းချင်းချုပ်ကိုကိုအောင်လွင်ဦးချိန်ညာပေးခဲ့တာဖြစ်ပါတယ်။ဒီညအစည်းအဝေးထုတ်လုပ်ရမှုကကိုစံကျော်ဖြစ်ပြီးတော့အတန်လမိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ရှောက်ကန်ချန်နယ်ရောဘတ်ဘတ်စ်တို့ဖြစ်ပါတယ် VOA American အတန်ရဲ့တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီထိလိုင်းဒိုမီတာ19.25/30နဲ့လိုင်းလမီတာ190တို့ကနေအတန်လွှင့်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်တော်ရရှင်တွေအားလုံးဘေးကင်းလုံခြုံနိုင်တဲ့ညလည်းညဖြစ်ပါစေခင်ဗျာကျွန်တော်ရန်နိုင်ပါ